Welcome to the Voice of America in Burmese.
Minimum and Kimashin, Todashin Alo, B and Y Kimwe Jabasi, Washington Euro View American Tangani, Natana Sete, much latte, Tanila name and Nakin season ago, Yamasan Rajiman at Chonaigani Konanaiti, Linometer Tonsen at Lees and at Lees a ship, Lenamita Dia Guzerugani, Tonan Bini Babi, Jama Kinu Taba.ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတလှပြည်လာပါပြီ။ဒါကိုလက်မခံဘဲညှိစင်ရက်ဆက်ဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအာဏာပိုင်တွေဘက်ကပိုးပြီးပြင်းထန်တဲ့အင်အားသုံးဖြိုခွင်းမှုတွေလှုပ်ဆောင်လာနေတာပါ။ဖေဖော်ဝါရီလ28ရက်တနင်္ဂနွေနေ့မှာ North Sea Alliance ဒီလုံးချစ်တပိတ်ဆင်ရဲသူတွေ၊ကျောင်းဆရာဆရာမတွေ၊ဆရာဝန်တွေအပါအဝင်ဌာနဆိုင်ရာတွေကဝန်ထမ်းတွေအာဏာသိမ်းထားတဲ့စစ်တပ်ကိုအားခံတဲ့ CDM အကြမ်းဖက်လှုပ်ရှားသူတွေ Generation C လူငယ်အဖွဲ့တွေနဲ့အလွန်အသီးသီးကလူဒန်းစားမျိုးစုံဟာအာဏာပိုင်တွေဘက်ကဖြိုခွင်းမှုကိုရှောင်ရှားပြီးဆက်လက်ဆန္ဒပြနေကြတာဖြစ်ပါတယ်။ရန်ကုန်မှာ One Bike ကိုထုတ်ချင်းပေါက်ကြီးစံထိမှန်သူတဦးပါဝင်ဆန္ဒပြသူ၃ဦးတေဆုံးခဲ့ကြောင်းအတည်ပြုချက်ရပါတယ်။လေလံပင်မှာရဲတွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတဲ့လူငယ်လေး၂ဦးဟာအသက်20ဝန်းကျင်နဲ့ရှိသေးပြီးတဦးကရန်ကုန်နောက်ပိုင်းတပ်ကစိုးကျောင်းသားတဦးဖြစ်တဲ့မြင်းကြီးအောင်ထက်နိုင်ဖြစ်ကြောင်းဗကတများအဖွဲ့ချုပ်ကကြေညာပါတယ်။မန္တလေးမှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းတဲ့အတွက်တနက်ထိမှန်သူ၂ဦးရှိတယ်လို့ဒေသခံကပြောပါတယ်။အဲ့
ဒါ၂ယောက်တယောက်ကသူ့နောက်မှာတယောက်ပါတယ်။သူ့နောက်ကတယောက်ကဆိုင်ရယ်သွားနေသူကဆိုင်ရယ်လေးကိုဖြတ်ရကလေး။အမှချက်လေးဝါတာ
။မနေ့လေးမှာဥကောင်းကိုတနက်ထိမှန်သူတယောက်နဲ့ရင်ဘတ်ကိုထိမှန်သူတယောက်တေဆုံးခဲ့ရတာပါ။ပခုတ်ကူမှာလည်းရဲတွေပြစ်ခတ်မှုကြောင့်အနည်းဆုံးတဦးတေဆုံးပြီးအများပြားဒဏ်ရာရခဲ့ကြပါတယ်။မြေချင်းနားဘက်မှာတော့အဖမ်းဆီးခံရတဲ့ဆန္ဒပြသူ50နီးပါးရှိပြီးဒဏ်ရာရသူကအများပြားရှိတယ်လို့မြေချင်းနားတော်ကိုယ်စားလှယ်ရေးကပြောပါတယ်။မြန်မာနိုင်ငံတဟွန်းစစ်တပ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေဘက်ကပြစ်ခတ်နှိမ်နှင်းမှုကြောင့်တနိုင်ငံလုံးမှာဆိုရင်တော့လူ20ဝန်းကျင်တေဆုံးသွားပြီးအများအပြားအဖမ်းဆီးခံနေရတာပါမြန်မာနိုင်ငံမှာတနည်းအနေနဲ့ငြိမ်းချမ်းစွာဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းဖြိုခွဲမှုကြောင့်တေဆုံးမှုတွေနဲ့အပြင်းထန်ဒဏ်ရာရမှုတွေတိုးလာတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရစ်ကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေကိုတည်ကြည်တဲ့အထိအင်အားသုံးနှိမ်နှင်းတာနဲ့ဖမ်းဆီးမှုတွေဟာလက်ခံနိုင်စရာမရှိကြောင်းလည်းပြောပါတယ်။အခုလိုလှုပ်ဆောင်နေတာကိုနိုင်ငံတကာအတိုင်းအဝန်းကနေတညီတညွတ်ထဲတုံ့ပြန်ချဖို့တိုက်တွန်းသလိုမြန်မာပြည်သူတွေရဲ့ဆန္ဒကိုစစ်တပ်ကလေးစားရမှာဖြစ်ကြောင်းနိုင်ငံအလုံးကနေရှင်းရှင်းလင်းလင်းပြောကြားချဖို့အတွင်းမှုချုပ်ကတိုက်တွန်းလိုက်ကြောင်းလည်းပြောပါတယ်။မြန်မာပြည်သူတွေကသူတို့ရဲ့ဆန္ဒအစ်စ်မှန်ကိုရွေးကောက်ပွဲနဲ့ပြောကြားခဲ့ကြတာဖြစ်ပြီးဒါကိုလေးစားဖို့နဲ့ဖိနှိပ်မှုတွေကိုရပ်တန့်ဖို့ပါတောင်းဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုစစ်အာဏာရှင်ဘက်ကတစ်ဖက်သက်တိုးပြီးရဲရဲစစ်စစ်ချေမှုန်းနေတာကြောင့်ကဘာကလည်းတုံ့ပြန်မှုတွေတိုးမြှင့်လှုံ့ဆော်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်သောမတ်အန်ဒရူးစ်ကတနင်္လာနေ့မှာ Twitter ကနေပြောပါတယ်။ဒီလိုလောက်ရတွေကိုရှုံချကြအောင်ပါစံနဲ့ပြောနေတာအတွက်ကြိုးစို့ပေးမယ်အပြောနဲ့မလုံလောက်တဲ့လက်တွေလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောကြလိုက်တယ်လို့ကြီးညာချက်တစ်ဆောင်ကိုပါထုတ်ပြန်လိုက်တာပါတနင်္လာနေ့မှာဆန္ဒပြပြည်သူအနည်းဆုံး18ဦးရဲတွေကြောင့်သေဆုံးခဲ့ရကြောင်းနဲ့ဒီရဆွေမှုကင်တွေကိုသူတို့မှတ်တမ်းတင်နေကြောင်းကြီးညာချက်မှာဖော်ပြပါတယ်ဒါအပြင်စစ်ကောင်ဆောင်တွေကသူတို့ရဲ့ရက်ဆက်နိုင်တဲ့အတိုင်းတာကိုပြသခဲ့တာဖြစ်ပြီးဒီကနေ့တော့သူတို့ဟာမြန်မာပြည်သူတွေကိုဆက်ပြီးပေးစအနိုင်ချင်မယ်ဆိုတာရှင်းရှင်းလင်းလင်းပြသခဲ့တာဖြစ်ပြီးဒါကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအစင်ခံစားတင်ပြမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်မြန်မာစစ်တပ်ရဲ့တရားမဝင်အာဏာသိမ်းမှုကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကနေကန့်ကွက်ကြဖို့အခုချိန်ဟာနိုင်ငံတကာရဲ့ပံ့ပိုးကူညီမှုကိုမြန်မာပြည်သူတွေအလိုအဆုံးချိန်ဖြစ်တဲ့အတွက်အားလုံးကတညီတညွတ်ထဲတုံ့ပြန်ဆောင်ရွက်ကြဖို့တိုက်တွန်းတာပါ။စစ်တပ်ကအခုလိုချိန်မုံမှုတွေတိုးမြှင့်လှုံ့ဆော်လာတာအတွက်နိုင်ငံတကာအတိုင်းအဝန်းကလည်းတုံ့ပြန်မှုတွေတိုးမြှင့်ရမှာဖြစ်ပြီးနိုင်ငံအလုံးအနေနဲ့မြန်မာစစ်တပ်လက်နက်မရအောင်လှုပ်ဖို့အာဏာသိမ်းမှုမှာပါဝင်ပတ်သက်နေသူတွေပြည်သူတွေကိုချေမှုန်းနေသူတွေကိုပြင်းပြင်းထန်ထန်ပစ်မှတ်ထားအရေးယူဖို့စေကောင်းဆောင်တွေနဲ့သူတို့နဲ့ဆက်နွယ်နေသူတွေရဲ့စီးပွားရေးဆိုင်ရာတွေကိုပါအရေးယူတန်းခတ်ဖို့တောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းမြန်မာနိုင်ငံအခြေအနေသိရအောင်အရေးပေါ်အစည်းအဝေးခေါ်ပြီးလက်နက်ရောင်းချမှုတားမြစ်တာပြင်းထန်တဲ့တန်းခတ်မှုလုပ်တာICC နိုင်ငံတကာရာဇဝတ်ခုံရုံးကစစ်ဆေးဖို့ပြောတာပါဝင်လှုပ်ဆောင်ချက်တွေနဲ့တုံ့ပြန်နိုင်တယ်လို့ဖော်ပြထားပါတယ်။ မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရအဖွဲ့အစည်းကစစ်တပ်အာဏာသိမ်းခဲ့တဲ့အတွက်ညီမျိုးစုံနဲ့တွန်းလှန်သွားမှာဖြစ်ကြောင်းအာဏာသိမ်းစစ်ကောင်စီကနေတာဝန်ရစဲတယ်လို့ကြေညာလာခံရတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်။တန်မတ်ကြီးဦးကျော်မိုးထွန်းကသူတက်နိုင်တဲ့ဘက်ကနေတွန်းလှန်သွားဖို့ဆုံးဖြတ်ထားတာဖြစ်ကြောင်းစနေနေ့ Reuters သတင်းဌာနကိုပြောကြားခဲ့တာပါ။တောက်ကြနေကအထွေထွေညီလာခံအစည်းအဝေးမှာစစ်တပ်အာဏာသိမ်းတာကိုအတိအမှန်မပြုဘဲ NLD ပါတီဦးဆောင်တဲ့အစိုးရကိုဆက်ပြီးကိုးစားပြုသွားမှာဖြစ်ကြောင်းတရားဝင်ကြေညာခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာတော့နယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်တန်မကြီးဦးကျော်မိုးထွန်းဆက်လက်တည်ရှိမှာဖြစ်ကြောင်း CRPH ကကြေညာချက်ထုတ်ပြန်လိုက်ပြီးမြန်မာပြည်သူတွေကိုးစားဂုဏ်ပြုကြောင်း CRPH ကဒေါ်စင်မအောင်ကအွန်လိုင်းကနေပြောကြားခဲ့ပါတယ်
။ဒီအားလုံးအာဏာသိမ်းစစ်ကောင်စီရဲ့အာဏာကိုပြန်ဆက်ပြီးတော့ဘာကူလာတမကအထူးမြေကြီးလာပြန်ပါပြည်သူလူရဲ့ကိုစားပြည်သူ့ဒီကောက်တန်အစိုးရကိုစားညှက်ချပေးတဲ့မြို့ရောင်မြို့ကူလာတမကဆိုင်ရာမြမအမြဲတမ်းကိုစားတဲ့တာမတ်ကြီးဦးကျော်မိုးထွန်းကိုမြမပြည်သူများကိုစားမှတ်တမ်းနဲ့ပုံပြီးကြောင်းပြောကြားလိုပါတယ
်တာမတ်ကြီးအနေနဲ့လည်းသူ့အနေနဲ့လက်ရှိမှာဒေါ်ဆန်းစုကြည်တို့ NLD အစိုးရကချက်မှတ်ထားတဲ့နိုင်ငံခြားရေးအခြေခံမူတွေလမ်းညွှန်ချက်တွေအတိုင်းဆက်ပြီးလှုံ့ဆော်သွားဖို့ရှိကြောင်းနဲ့CRPH နဲ့ညီနိုင်လှုံ့ဆော်သွားမှာဖြစ်ကြောင်း VOA ကိုပြောကြားခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရက်ကလည်းမြို့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်နဲ့ပတ်သက်ပြီးအပြောင်းအလဲရှိကြောင်းဆက်သွယ်ပြောကြားချက်တစ်ခုမှမရရှိဘူးလို့ပြောကြားခဲ့တာပါ။
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 8.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာဒီနေ့လာနေမနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အရသာအစိုးရကိုဖမ်းဆီးဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပြည်သူတွေဝန်ထမ်းတွေနဲ့အတူဒီလိနိုင်ငံဆိုင်ရာမြန်မာတန်ယုံအနေနဲ့လဲ CDM လှုပ်ရှားမှုမှာပါဝင်ကြဖို့လန်ဒန်ရောက်မြန်မာနိုင်ငံသား30ဝန်းကျင်ကမြန်မာတန်ယုံကိုတနင်္ဂနွေနေ့ကသွားရောက်တိုက်တွန်းတောင်းဆိုခဲ့ကြပါတယ်ဖေဖော်ဝါရီ28ရက်နေ့ကမြန်မာတနင်္ဂနွေလုံးမှာလှုပ်ကြတဲ့ MACD ပြည်လုံးကျွတ်တပိတ်လူလူလှုပ်ရှားမှုကိုလုံခြုံရေးတပ်ဖွဲ့ကပြစ်ခတ်နှိမ်နင်းမှုအတွင်းအနည်းဆုံးလူ20ကျော်သေဆုံးခဲ့တာပါဒီလိုအခြေအနေမှာလန်ဒန်မြန်မာတန်ယုံဝန်ထမ်းတွေအနေနဲ့လည်းပြည်သူတွေဘက်ကရက်တည်ပြီး CDM လှုပ်ကြဖို့တွားရောက်တိုက်တွန်းချိန်မှာမြန်မာသမ္မတကြီးဦးကျော်စွာမင်းတန်ယုံအဝထွက်လာပြီးမြန်မာထိပ်ပိုင်းခေါင်းဆောင်တွေနိုင်ငံရေးအရာညှိနှိုင်းအဖြေရှာဖို့သူ့အနေနဲ့တိုက်တွန်းတာကြောင့် CDM မှာပါဝင်နိုင်ခြင်းရှိမရှိတိကျတဲ့အဖြေပေးမသွားပေမဲ့မြန်မာနိုင်ငံကလမ်းတွေပေါ်ဆန္ဒပြမှုအတွင်းပြစ်ခတ်နှိမ်နင်းတာကိုတော့မတရားဘူးလို့သူမြင်ကြောင်းပြောသွားတာကိုသမ္မတကြီးနဲ့တွားရောက်တွေ့ဆုံရမှာပါဝင်ခဲ့တဲ့မပိုးဖြူတန့် Facebook ကလွှင့်တဲ့ live video ဖိုင်မှာတွေ့ရပါတယ
်ကျွန်တော်တို့ကျွန်တော်အနေနဲ့ကတော့ကျွန်တော်လည်းဟိုတန်တဲ့ပြောကျွန်တော်ပြောပါတယ်ညှိနှိုင်းပြီးတော့ဆောင်ရွက်ကြပါတော့ကျွန်တော်ညှိနှိုင်းဆောင်ရွက်ခြင်းဒီရှိမှဖြစ်လာမယ်တော်တော်များများအများကြီးရှိတယ်အဲ့တော့ကျွန်တော်လည်းပြည်တယ်ဒီကြောင့်လည်းဒီဟာကိုကျွန်တော်ဟိုကျွန်တော်အနေနဲ့တန်တဲ့ပြောဆက်ပြီးတော့ကျွန်တော်ကြိုးစားပါတယ်ကျွန်တော်ပြောတင်ပြပါမယ်ကျွန်တော်အစဉ်ကတော့ကျွန်တော်ဒီအချိန်မှာဒီမှာဖုန်းတကောင်ဖြစ်တာဟုတ်လားဟုတ်လားဒီမှာမှာရှိတဲ့လူကြီးတွေကပြီးတော့စဉ်းစားပြီးအကြေကျွန်တော်ကိုထုတ်တယ်ဒုက္ခလည်းကျွန်တော်ရှိတဲ့မှာဒီယာတွေကဒုက္ခအစီအစဉ်အကြောက်တော့ဆိုရင်ကျွန်တော်ထုတ်တယ်ကျွန်တော်ကတော့အသိပေးပါဟုတ်ကဲ့ကျွန်တော်လူသားတယောက်အနေနဲ့ပြောလို့ရှိရင်သူတို့ဆုံးသွားတာကျွန်တော်စိတ်မကောင်းဘူး
တရား
သလားမတရားဘူးလားကျွန်တော်ကတော့အဲ့လိုသိပြီးတော့ပြိုင်ပြိုင်လို့မမြင်ပါဘူ
းအဲ့ဆိုလူတွေဟောတရားရဲ့လို့တာမန်ကြီးကယူဆရတော့
ဟုတ်တရားလို့မပြောရဘူးပြောရလားတာမန်ကြီးမပြော
ရဘူးတာမန်ကြီးကိုယ်စိုးလေးဒီလိုလေးကျွန်တော်တို့ကတော့ကျွန်တော်ယူသားသားနဲ့ကျွန်တော်တို့ပြောရတဲ့ကောင်ထွက်တော့တာဟုတ်က
ဲ
့ကျွန်တော်တို့တွေ့ပြီးတော့ဟိုတွေ့ပြီးတော့ကြောက်သက်ဖြစ်တယ်မျိုး
ကျွန်တော်တို့လည်းပေါ့ပါကျွန်တော်တို
့မတရားပါဘူးဒါကတော့မတရားပါဘူ
းကျေးဇူးပါကျေ
းဇူးပါကျွန်တော်ပြည်သူ့
လန်ဒန်မြန်မာတန်ယုံရှိဆန္ဒပြသူတွေဟာမြန်မာနိုင်ငံကဆက်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲအတွင်းရဲနဲ့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားသူတွေရဲ့ဓာတ်ပုံတွေကိုတန်ယုံရှိခြားထားရင်းပန်းစည်းတွေဖျောင်းနိုင်နေတဲ့စူတောင်းမြေတာပို့သဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုပြန်လည်ရုပ်သိမ်းအဆုံးသတ်သွားစေရင်းနဲ့ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ကော်မတီကိုထောက်ခံကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖို့တ်ဝင်းရောက်မြန်မာနဲ့တိုင်းရင်းသားမိသားစုတွေကတနင်္ဂနွေနေ့နေ့လယ်ပိုင်းမြို့နယ်တရားရုံးရှိမှာဆန္ဒပြခဲ့ကြတယ်လို့ မြန်မာအရေးတက်ကြွလှူရှားသူဦးကျော်တက်က VOA ကိုပြောပါတယ
်လက်ရှိဒီလဲမှာเนาะတပတ်ဆက်ဆက်နဲ့ရဲရဲဆက်ဆက်ကိုเนาะပတ်ဖြတ်နေတဲ့ကိစ္စအကြီးအဆိုရင်ကျွန်တော်ဒီဘက်ကအကြားပြရတဲ့အနေထားပေါ့เนาะလူ20ကျော်25 26 29အဲ့လိုဝင်းကျင်မှာလူငယ်တွေတော်များပြေဆုံးနေကြီးကြာသုံးနေကြီးဆိုတော့ကြားပြရတဲ့ကြောင့်တော်တော်ကြီးလည်းစိတ်မကောင်းပါဘူးเนาะပြီးရင်ကျွန်တော်တို့ဒီဟာတွေအဲ့လိုဖြစ်တဲ့ကြောင့်နိုင်ငံတကာကလည်းဖိအားတွေပေးနေပါတယ်เนาะနောက်တစ်ခုကတော့ဗာလဲဆိုတော့CRPH ဆိုတဲ့နော်အခိုင်အနာကိုပါဝင်လာတယ်။အဲတော့ CRPH ကဒေါ်ဆန်းစုကြည်နဲ့သမ္မတကြီးဦးဝင်းဖန်ခံထားတဲ့အချိန်မှာဒါပြအစိုးရတရက်ထိကျွန်တော်တို့ကပြောလင့်ထားတယ်။ CRPH ဆိုတဲ့ဒီအစိုးရကနေပြီးတော့ဆက်ပြီးတော့အပြည်သူကိုဥဆောင်နိုင်မယ်လို့ညွှန်လင့်ထားတယ်။အဲတော့ဒီ CRPH ကိုအတက်နိုင်ဆုံးကျွန်တော်တို့ support လုပ်ဖို့တော့ပေါ့နော်အားပေးဖို့အတွက်လည်းကျွန်တော်ကြိုးစားနေပါတယ
်။အလားတူကနေဒါနိုင်ငံအော်တဝါမြို့မှာလည်းစနေနေ့ကချင်းတိုင်းသားအဖွဲ့တွေဥဆောင်ပြီးကရင်ဗမာမွန်ရှမ်းတိုင်းသားတွေဟာရာသီဥတုအေးခဲ့တဲ့ကြားကပဲအော်တဝါမြို့လွတ်တော်အဆောက်အုံရှိသည့်လမ်းလျှောက်ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေဟာအော်တဝါပါလီမန်ကနေပြည်ထောင်ရုံရှိသည့်တွားရောက်ဆန္ဒပြကြပြီးလူ150ဝန်းကျင်ရှိတယ်လို့သိရပါတယ်ခင်ဗျာဂျွန်ဆန်အန်ဂျွန်ဆန်ကိုဗစ်ကာကွယ်ထိုးစစ်ကိုအရေးပေါ်အသုံးပြုဖို့အမေရိကန်ပြည်ထောင်စုမှစနေနေ့ကခွင့်ပြုလိုက်တဲ့အတွက်အမေရိကန်ပြည်သူ9သိန်းကျော်အသက်ဆုံးရှုံးခဲ့ရတဲ့ကာယောဂါတပ်ဖြတ်ရေးမှာတတိယထိုးစစ်တစ်မျိုးရရှိသွားတာဖြစ်ပါတယ်။ဒီချိန်လေးပဲထိုးနှံမှုသာလိုအပ်တဲ့ဒီဆေးဟာစင်ကဲပြောင်းလဲလာတဲ့ဗိုင်းရပ်စ်မျိုးသစ်တွေအပါအဝင်ပြင်းထန်တဲ့ COVID-19 ရောဂါကိုထိထိရောက်ကာကွယ်နိုင်မှာဖြစ်တယ်လို့ FDA ခေါ်အစားအစာနဲ့ဆေးဝါးထိန်းချုပ်ရေးအဖွဲ့ကဆိုပါတယ်။ဒါပေမဲ့ virus တည်ရဲ့အန္တရာယ်ရှိနေတဲ့အတွက်လူချင်းခက်ခွာနေတာလို့ကျန်းမာရေးစီမင်းတွေကိုဆက်လက်လိုက်နာဖို့လိုလိမ့်မယ်လို့တိုက်တွန်းထားပါတယ်ခင်ဗျာ
မန္တလေးမှာပြစ်ခတ်ခံရမှုကြောင့်တေးဆုံးခဲ့ရသူ2ဦးရဲ့အကြောင်းဆရာဝန်နဲ့မေးမြန်းတင်ပြပေးမှာပါမတ်စုမြတ်မွန်ကမေးမြန်းထားပါတယ်ရှင
်ကျွန်တော်မန္တလေးမှာဒီလိုဒီနေ့ရောင်းတိုင်းကုနံလေးရှိပြီးတော့ပေါ့နော်ဆွနာတဲ့နေရာလေးရှိပါလေကြာဒီနေရာကိုဟိုပေါ်လာတဲ့ခေတ်ကတော့ကျွန်တော်တို့ဒီဆုံးနေရာနေရာပေါ့နော်ဒါတော့ကျွန်တော်တို့ပြည်တယ
်ဘလို့တန်ရာတွေနဲ့ဟိုဆုံးသွားတယ်ဆိုတော့ဆရာပြောလို့ရလားဆရာ
ဒီရောက်ကတော့ဥကောင်းတန်ရာပေါ့နော်ဥကောင်းကွန်ညာချင်းမှာအဲဒီကျွန်တော်ခေါ်တာ brain age ပေါ့လေအုံနောက်ပေါ်နေရပေါ့ပေါ်ပြီးကြည့်ထားတဲ့တန်ရာကောင်းတန်ရာပေါ့နောက်တစ်ရောက်ကတော့ညာဘက်ရှင်အုံရှိတဲ့ချမ်းမှာတန်ရာတွေ့ရပေါ့နော်အဲ့တူတယ်အဲ့အဲ့လာနှစ်ခုနဲ့ပဲ
ဆိုဘလို့ကြီးနဲ့ပြစ်တယ်လို့ရောဆရာတို့ပြောလို့ရပါလားရှင
့်အဲ့လိုတော့အတူတူတော့မရဘူးကွာဥကောင်းဥကောင်းကွန်ပွင့်တယ်ပေါ့နော်အဲဘာကြောင့်ဘလို့ဖြစ်တယ်ဆိုတော့ဟိုဥပဒေရရှိပညာကဏ္ဍအပြီးမှာပဲဒီ PM လုပ်ပြီးမှာပေါ့နော် Post Modern Information လုပ်ပြီးမှာပဲတော့သူတို့ကကျွန်တော်တို့ထက်ကြွချင်းပညာရှင်ဖြစ်မှာပေါ့အဲ့လိုပြောလို့ရတယ
်တီပြုတ်နိုင်တဲ့နှစ်ယောက်ရဲ့သူတို့အသက်အရွယ်တွေကရောဘယ်သူတွေဘယ်ရွယ်လဲဆိုတာရောဆရာပြောလို့ရပါလား
အဲနှစ်ယောက်ကလေးမရောလေဟိုခမ်းမဲပြောလို့ရမှာမသိလားဟောဘာကြောသူတို့ရဲ့ဟိုဟာပေါ့နော်ဟိုရှင်မှုသားချင်းအရင်းတွေကကျွန်တော်တို့ဒီရောက်တဲ့ချိန်မှာမပါဘူးပေါ့နော်ဒီရောက်ကခမ်းမ်းကြီးသူ30ပေါင်လောက်လို့ပြောရတယ်ပေါ့ဒီနေ့အဲတမင်ချင်းတွေပါတာတော့အဲနောက်ကလေးကလည်းအဲ့လိုပဲအဲသူကြီးခွဲကခေါ်လာခဲ့တယ်ပေါ့ခေါ်လာဆိုသူကလည်းခမ်းမ်းကြီးကျွန်တော်က20ဝန်းကျင်လောက်လို့ပြောတယ်20နဲ့20နဲ့တော့ပေါ့နော်အဲ့လိုပဲတော့ပြောလို့ရမှာအခုလေးခေါင်းခမ်းကြီးရဲ့လူသားကအတက်ကြီးရဲ့30ပေါင်လောက်လို့သူတို့ပြောတယ်ပေါ့နော်အဲနောက်ဒီဘက်ညာဘက်ရင်ဘက်ကြီးရဲ့ကလေးကတော့ကျွန်တော်တို့မှတ်တာ20 20မိနစ်လောက်မှတ်နေပေါ့ဟုတ်ကဲ့
တချို့မှာ3ယောက်လို့ပြောနေလို့ဆရာအဲ့ဒါ3ယောက်ဆိုတာရောဆရာသိပါလား
အဲဒါ3ယောက်ဆိုကျွန်တော်တို့စီတော့မရောက်တော့ဘူးကျွန်တော်တို့ကတရင်နေတော့ကြားတယ်အဲလူတမီးတစ်ယောက်ထက်ရှိတယ်လို့တော့ကျွန်တော်လည်းကြားတယ်အဲ့ဒါတော့ကျွန်တော်တို့ဌာနကတော့မရောက်ဘူးပေါ့နော်ကျွန်တော်တို့စီတော့မရောက်ဘူးအဲတန်းရှင်းဘူးတဲ့ရောက်ပါလိမ့်ကြားတယ်ဟုတ်တယ်ကိုကိုရန်ကိုဖန်အပြင်ကနားနှစ်ယောက်ပဲပြင်တယ်ပေါ့နော်အမျိုးသားနှစ်ယောက်ပဲကျွန်တော်တို့ကြည့်တာ။ဒါမျိုးသမီးတစ်ယောက်လည်းပါတယ်လို့ပြောတယ်။အဲ့မဲ့အဲ့ဒါကတော့ကျွန်တော်တို့မပြောနိုင်ဘူး။ကျွန်တော်ပါကတော့လေ
။သောရရှင်များရှင်ကျွန်မ thank you ထိုက်ပါ။ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လျောင်ကိုဆက်သွယ်ပေးမြတ်မှာဖြစ်ပါတယ်ရှင်။ဟုတ်ကဲ့။အဲ့တော့ဒီတင်းင်းကနေနေတော့ကမြန်မာနိုင်ငံမှာဆန္ဒပြပွဲတွေမှာအကျန်းဖက်ဖြိုခွင်းခံရတာကြောင့်အနည်းဆုံး18ယောက်သေပါတယ်။နောက်ဒါစင်နဲ့ချီပြီးတော့လည်းတရားရထားပါတယ်။ဆိုတော့ဒီပြည်တော်စစ်လွတ်တော်ကိုစားပြုကော်မတီ CRPH အနေနဲ့ဒီနိုင်ငံတကာရေးရာဌာနအနေနဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့ဗားဒီများဆက်သွယ်ဆောင်ရွက်နေပါလဲရှင်
။ကုလသမဂ္ဂလွန်ကြိုရေးကောင်စီကပုဂ္ဂိုလ်တွေနဲ့ကိုတူးချင်းစီတွေ့ပြီးတော့ကိုကျွန်တော်တို့ဒီဟာကိုဒီလူမျိုးမြန်မာပြည်မှာဖြစ်ပျက်နေတဲ့နော်လူသားမဆန်တဲ့တက်မတ်နဲ့အနိုင်ကျင့်တဲ့နော်ကိစ္စတွေကိုနော်လူတွေကိုလက်ပလာနဲ့လူတွေကိုနော်လက်တက်နဲ့အနိုင်ကျင့်တဲ့ကိစ္စတွေကိုကျွန်တော်တို့တားဆီးသွားဖို့အတွက်ကိုကျွန်တော်တို့ဒါကုလသမဂ္ဂအာလုံချိုရေးကောင်စီကနံပါတ်တော့ပြောလို့ရှိရင်ဖွဲ့ဝင်နိုင်ငံတွေရဲ့တူချင်းကိုယ်စားလှယ်တွေကိုတွေ့ပြီးတော့ဆွေးနွေးပွဲကိုရှိပါတယ်ဗ
ျဟုတ်ကဲ့ရှင်ဘယ်လိုစီစဉ်ထားပါဒလဲရှင်တွေ့ဖို့စနေပါပြီလား
ဟောတွေ့ဖို့စနေပါပြီဟုတ်တယ်ကျွန်တော်တို့သူတို့နဲ့ကတော့ပုဂ္ဂလိကတွေ့ဖို့အတွက်ကိုပဲကျွန်တော်တို့ကဖွင့်ရေးပေးနေတယ်လေဘာဖြစ်လို့လဲဆိုတော့ဥကြုံမိုးထရဲ့ကန္နာကဒီနေရာမှာအများကြီးဟိုနေရာရနေတယ်လေဆိုတော့ကျွန်တော်တို့အဲ့ဒါကိုဒီဥချင်းစီကိုကျွန်တော်တို့ပုဂ္ဂိုလ်ရေးခင်မင်မှုရပါပြေဆုံးပြီးတော့ဆွေးနွေးသွားဖို့ရှိရဗ
ျဟုတ်ကဲ့အဲ့တော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နဲ့မှာတရုတ်နဲ့ရုရှားလည်းပါပါတယ်ဆိုတော့သူတို့နဲ့ရောတွေ့မှာပါလားရှင
်ဟုတ်ပါတယ်အကုန်လုံးနဲ့တွေ့ပါပါတွေ့ပြီဆိုလို့ရှိရင်တော့15နိုင်ငံသူတို့နဲ့တွေ့မှာပ
ါဟုတ်ကဲ့ရှင်ဆိုတော့ဘယ်တော့လောက်တွေ့ပြင်မလဲရှင
်အဲ့ဒါကကျွန်တော်တို့အများဆုံးတွေ့ဖို့စီစဉ်နေပါတယ်ဖြစ်နိုင်လို့ရှိရင်ဒီနေ့ညနေသုံးဖို့မနေ့ပြန်လောက်တော့တွေ့ဖို့ရှိနေပဲဗျရှိနေပြီဗျ
ဟုတ်ကဲ့ရှင်ဆိုတော့အဲ့ဒီမှာဒီဘလို့အချက်လက်တွေနဲ့တိုက်တွန်းသွားဖို့ရှိပါတယ
်လေ။ကျွန်တော်တို့ကတော့ဒီလိုမျိုးဥပဒေမဲ့လွတ်လွတ်လပ်လပ်လောက်ရတဲ့ကိုအကောင်းဆုံးနဲ့အထီရောက်ဆုံးကာကွယ်ပေးသွားဖို့အတွက်စူးစမ်းတော့မှာပါ။ကျွန်တော်တို့ပြည်သူတွေသိနေတာကိုကျွန်တော်တို့ဘလို့မှလက်မခံနိုင်ပါဘူး။နော်အဲ့တော့အထီရောက်ဆုံးစူးစမ်းတော့မယ်ဆိုတော့ကျွန်တော်တို့ကကုလသမဂ္ဂမှာလုံရေးကောင်စီကိုခုနကပြောသလိုတင်သွားဖို့ရှိတယ်။နော်ဒါထက်ပိုပြီးတော့ပြင်းထန်တဲ့ရေးယူမှုတွေလည်းရှိနေမယ်။ဒါပေမဲ့အဲ့ဒါတွေကိုကျွန်တော်အခုချိန်မှာထုတ်ပြောလို့မရသေးဘူးကျွန်တော်တို့ရဲ့အဲစီစဉ်ထားတဲ့အစီအစဉ်တွေကိုပေါ့နော်အဲ့တော့အဲ့ဒါလေးကိုတော့ကျွန်တော်အခုချိန်မှာမပြောပြရချင်တယ်ဟု
တ်ဟုတ်ကဲ့အဲ့တော့ဒီမြန်မာတမ္ပတ်ကြီးဦးကျော်မိုးထွန်းရဲ့အခန်းကဏ္ဍကကိုရောဒီ CRPH အနေနဲ့ဘလောက်ဟိုအသုံးတည်ပါသလဲရှင
်အာသူကကျွန်တော်တို့ရဲ့သူရဲကောင်းပဲဗျမြန်မာတိုင်းငံလုံးရဲ့သူရဲကောင်းပဲနော်ဘာဖြစ်လို့လဲဆိုတော့သူ့ရဲ့အခန်းကဏ္ဍကစိတ်ကိုအေးပါတဲ့အခန်းကဏ္ဍပေါ့ဒါကောင်စီကိုအရှိုက်ကိုထိုးလိုက်တာပဲဗျသူတို့ဘာမှလုပ်လို့မရတော့တဲ့အနေအထားမှာဖြစ်သွားပြီခုနိုင်ငံကတန်တမာရေးရမှာဘာဖြစ်လို့လဲဆိုတော့သူ့ကိုကျွန်တော်တို့ကအစားထိုးဖို့ဆိုပြီးတော့ကျွန်တော်တို့သူ့ကိုစစ်ကောင်စီကအစားထိုးဖို့ဆိုပြီးတော့အခုเนาะချားလူတယောက်ကိုခန့်အပ်မယ်ခန့်အပ်တယ်ဆိုလို့ရှိရင်လည်းဒါကဘလို့မှမဖြစ်နိုင်ဘူးဗျဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုခန့်အပ်ဖို့ကလွယ်လွယ်လေးနဲ့မရဘူးအဲ့ဒီလိုခန့်အပ်ဖို့ဒီအစိုးရတရားရှိနေရမယ်အဲ့အစိုးရကနေပြီးတော့နော်အဲ့အစိုးရကိုနိုင်ငံတကာကတိမှတ်ပြုထားတဲ့အစိုးရတရားရှိရမယ်ကုလသမဂ္ဂကတိမှတ်ပြုတဲ့အစိုးရဖြစ်နေရအဲ့ဒီအစိုးရအဲ့ဒီလိုတိမှတ်ပြုပြီးတဲ့အခါကျမှသာလျှင်နော်ဒီကုလသမဂ္ဂမှာရှိနေတဲ့ Presidential Committee လို့ခေါ်တယ်ဗျအဲ့ဒီ Presidential Committee မှာသူတို့ကအဲ့ဒါကိုတင်ပြရတင်ပြလို့ကုလသမဂ္ဂကလက်ခံတယ်ဆိုမှအဲ့ဒီပုဂ္ဂိုလ်ကဥကြုံမိုးထွန်းနေရာကိုသူက challenge လုပ်လို့ရသတိထိုးလို့ရမှာအသာထိုးလို့ရအသာထိုးဖို့တော့မှဒါလွယ်လွယ်လေးနဲ့မရသေးဘူးဆိုတော့အခုကတင်ဆိုရတစ်ကောင်စီရပါဗျာတစ်ကောင်စီကတရားဝင်အစိုးရပါလို့ဘယ်နိုင်ငံကမှအတိမတ်မပြုထားဘူးလက်ရှိချိန်မှာနော်အဲ့တော့လက်ရှိချိန်မှာဘယ်နိုင်ငံမှအတိမတ်မပြုထားတဲ့အစိုးရတရားအနေနဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုခန့်အပ်ဖို့ဆိုတာဘလို့မှမဖြစ်ဘူးကုလသမဂ္ဂကလည်းလက်ခံမှာမဟုတ်ဘူးနော်အဲ့ဒီလိုပဲနော်အမေရိကန်နိုင်ငံကလည်းလက်ခံမှာမဟုတ်ဘူးနော်အမေရိကန်နိုင်ငံကိုလာရောက်ဖို့ဆိုတော့လည်းမဖြစ်နိုင်ဘူးဘာဖြစ်လို့လဲဆိုတော့သူတို့ဒီဗီဇာဘယ်လိုမှရမှာမဟုတ်ဘူးဗီဇာမရလို့ Skype ကနေပဲဖြစ်ဖြစ် online ကနေပဲဖြစ်ဖြစ်လုပ်မယ်ဆိုလို့ရှိရင်လည်းဒါကဘယ်လိုမှမဖြစ်နိုင်ဘူးလို့ပဲကျွန်တော်ပြောပြရတယ
်ဟုတ်ကဲ့အဲ့တော့အခုဒီလုံခြုံရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဖို့ကိစ္စမှာရောတန်မတ်ကြီးဦးကျော်မိုးထွန်းဘက်ကဆောင်ရွက်နေပါသလားရှင် CRPH ဘက်ကဘယ်လိုများပူးပေါင်းဆောင်ရွက်နေပါသလဲ
ဟုတ်တယ်သူကအဓိကလှုပ်ဆောင်တော့ပါပါကျွန်တော်တို့ကလဲသူ့ကိုအမ်ကြံကြံပေးတာတွေနော်ဒီကနေပြီးတော့ဝိုင်းဝန်းပံ့ပိုးတာတွေလုပ်နေပါတယ်နော်ကျွန်တော်တို့ဥပဒေပိုင်းဆိုင်ရာတွေနဲ့လည်းဥပဒေပညာရှင်တွေနဲ့လည်းဒါစကားပြောနေပါတယ်ဆိုတော့ဒါကအများကြီးကိုလားလာကောင်းနေတဲ့အနေအထားမျိုးတွေကျွန်တော်တို့တွေ့နေရတယ်လေ
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေသူတွေကိုစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေတနင်္ဂနွေနေ့ကပြင်းပြင်းထန်ထန်ပြစ်ခတ်အကြမ်းဖက်နှိမ်နင်းမှုကို
ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်တရားစွဲနိုင်ရေးညီလန်းရှာကြိုးပမ်းနေကြောင်း CRPH ကုလသမဂ္ဂအထူးကိုယ်စားလှယ်ဒေါက်တာဆဆာက VOA ကိုပြောပါရယ်ဒေါက်တာဆဆာနဲ့ VOA ဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင
်ပထမအနေနဲ့ကတော့ဒီတရားမှုရေးအာဏာသိမ်းစီကောက်စီဒီအကြဖက်အဖွဲ့စည်းဖြစ်သွားပြီဆိုတာကိုသူတို့ဟာနဲ့သူတို့ကြေညာတာပါဒီနေ့ကတော့တက္ကပါလုကကြီးနေပြီးတော့ဒီတရားမွေအာနာသိရှိကောက်စီဒီတကယ်ပြည်သူကိုဒုက္ခပေးပြီးတော့ပြည်သူကိုတပ်ဖြတ်ပြီးတော့ဒီလိုနဲ့ဟိုလူမဆာနဲ့လို့ရလို့ရဖြစ်တဲ့အတွက်ကြောင့်ဒီအာနာသိရှိကောက်စီဒီအကြဖက်အဖွဲ့စည်းဖြစ်သွားပြီဆိုတာကိုနံပါတ်1အနေနဲ့သူတို့ဟာနဲ့သူတို့ကြေညာတာပါအခုဆိုတော့လူမဆာတဲ့လူရတွေကိုအာနာသိရှိကောက်စီကလုံထားတဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့ email ဟာကျွန်တော်မှာ2000ကျော်ရရှိပြီးသားဖြစ်ပါတာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနိုင်ငံတကာအထူးသတ်မှတ်ဒီ no CRPH ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ပုဂ္ဂိုလ်အနေနဲ့ကျွန်တော်မှာတောင်းဖို့အများကြီးရှိပါတယ်အဲ့ဒီ email 2000ကျော်ကိုကျွန်တော်ကအခုဆိုရင်တော့ APP ဆိုင်ရာမှာရှိတဲ့ဒီဥပဒေကျွတ်ချီသူဗမောက်ခတွေကိုကျွန်တော်တို့ဆွေးနွေးထားတာရှိပါတယ်ကျွန်တော်တို့ဟာ International Criminal Court လို့ခေါ်တဲ့ APP ဆိုင်ရာစီစဉ်ဆွေးမှုမှာအရေးဆိုတော့ရမှာဖြစ်ပါတယ်။ဒါပြီးမှကျွန်တော်တို့ဒီရိုဟီဂျာကိစ္စဟာလည်းမပြီးသေးပါဘူး။အမေတော်ဆဆူစီကဒီစစ်ဘုတ်ချုပ်တွေကိုထောင်မချဖို့ရအတွက်တိတ်ခါချပြီးတော့ကပလည်းမှာမရှိဖို့ရအတွက်သူတားနိုင်စိုးကကွယ်ခက်ဖို့ပါတယ်။ဒါပေမဲ့လည်းသူတို့ကအခုကဒီလိုထားလို့နေတယ်ဆိုတော့အမှုကသူတို့မှာနိုင်ငံတကာအမှုကတုတ်ခုလေးခုလောက်ရည်ဆိုင်ဖို့ရှိပါတယ်။ဒါရီကိုတော့ကျွန်တော်ဆက်လက်ပြီးတော့ကျွန်တော်အနေနဲ့ဒီနေ့အကြဖက်မှုနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရွက်သွားမယ့်ဥစ္စာဖြစ်ပါတယ်။
အဲ့တော့ဟိုနိုင်ငံတကာကအခုဒေါက်တာဆဆာတို့အတိမတ်ပြုပြီးတော့ဆောင်ရွက်နေတဲ့အပိုင်းမှာတစ်ဖက်ကကြတော့လေအဲ့ဒီစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေပြီးတော့တို့နိုင်ငံတကာတန်တမန်တွေကိုတို့ပြောင်းလဲခန့်အပ်တာတွေတို့လုပ်လာတာရှိတယ်ပေါ့နော်။အဲ့ဒါတွေကရောတို့တကယ်လုပ်ပိုင်နေရှိသလား။နောက်သက်ဆိုင်ရာနိုင်ငံတွေဥပမာကုလသမဂ္ဂဂျနီဗာဆိုလို့ရှိရင်ရောဒီစစ်ကောင်စီကအသိခန့်အပ်မဲ့တန်တမန်တွေကိုတို့ကရောလက်ခံမှုရှိမလားပေါ့နော်။အဲ့ဒီရဲ့လုံထုံးလုံကြီးကဘယ်လိုရှိလာမှာရှိ
အဓိကတော့ကျွန်တော်တို့ဒီအာနာသိရှိကောင်စီတရားမှုရအဖွဲ့စည်းဖြစ်သွားတယ်ဆိုတာဒီနေ့သူတို့ကထုတ်ပြန်ကြေညာလိုက်တယ်နော်သူတို့ရဲ့လို့ရဟာလို့ဝဒီဘာလဲအကြဖက်လို့ရဖြစ်နေတယ်ဆိုတာဟာကဘာကမျက်စိမေးပြာကြီးမကြီးတော့ပါဘူးကျွန်တော်အာရှနိုင်ငံဟာလည်းသူတို့ရဲ့ရှိကောင်စီတွေဆက်ဆံဖို့ဆက်ဆံနေကတိတိတတ်တပြောင်းလဲသွားပါလိမ့်မယ်ဘာဖြစ်လဲဆိုတော့တွေးထက်ခိုက်ပြီးတော့ပြည်နယ်ဆိုတာကတော့ကျွန်တို့ကလည်းမရမနာဆက်လက်ပြီးတော့သူတို့ကိုကျွန်တို့ဟာနိုင်ငံတကာစစ်ခုရုံးမှာချက်ချင်းအောင်အရေးယူနိုင်အောင်ကျွန်တို့လည်းဒီ PP ဆက်ကိုငှားထတာဖြစ်ပါတယ်ဒါဟာလည်းလားချောက်တယ်အများကြီးရှိပါတယ်ဆိုတော့တကယ်လို့မြတ်သူတို့ကစာရွက်စာတမှာတော့သူပဲသူပဲဟာမောက်ဖြူမောင်းနေသူကမှဖိနေတာဖိနေခါထားချောက်ပါပါလိမ့်မယ်ဒါပေမဲ့လည်းစောက်ကြည့်ပါသူတို့ဗီဇာပေးမှာမဟုတ်ပါဘူးပေးမှာမဟုတ်တယ်လို့သူတို့ကိုယ်တိုင်ကအပိထလာရတော့အဖခါပါလိမ့်မယ်အဲ့လောက်ထစ်ကောနိုင်ငံတကာလည်းစောင့်ကြည့်နေတယ်ဆိုတာကိုဒီတရားမွေအာဏာသိရှိကောင်စီကမမေ့သင့်ပါဘူ
းတမကြီးဒီဥကျော်မိုးထိုးရဲ့အခန်းကဏ္ဍကိုဘယ်လိုဆက်ပြီးရှိလာမလဲရှင်သူကကုလသမဂ္ဂမှာပေါ့နော်တကယ်ကိုချူချူချာချာဖြစ်စင်နေနေရောတကယ်ကိုတတိရှိရှိနဲ့သူက NLD ရတားဆူရအောင်ပဲဆက်ပြီးကိုစားပြုတဲ့တန်မတ်ဖြစ်ချိန်ညာသွားတယ်တစ်ဖက်မှာလည်းဒီစစ်ဆိုးရကသူ့ကိုဟိုထုတ်ပယ်လိုက်တယ်ဆိုတဲ့ခါကျတော့သူ့ရဲ့အခန်းကဏ္ဍအခုဘလို့ဆက်ပြီးဖြစ်လာမှာလဲရှင
်အဲ့ဒီအကြောင်းကိုပြောရတော့ကျွန်တော်ဟာလီဘီယာအကြောင်းကိုကြည့်ဖို့လိုပါတယ်လီဘီယာနိုင်ငံမှာအာနာစီကာတာဖီဆိုတာရှိတယ်ကာတာဖီကတကယ်သားဆိုရင်တော့ဒီခုနစစ်ကောင်စီမှာခေါင်းဆောင်တွေနဲ့အတူတူပါပဲသူကလည်းတကယ်အာနာစီဖြစ်ပါတယ်အဲ့လိုနဲ့သူကအာနာစီဖြစ်တာကိုမကြိုက်လို့ပြည်သူလူထုကစာသားပြပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာသူရဲ့တာတမကြီးတွေနော်ကုလသမဂ္ဂမှာအမေရာတာအတာမကြီးနဲ့အခုနလိုပေါ့နော်မြန်မာနဲ့သူတဲ့လူပြည်နိုင်ငံဆိုင်ရာကုလသမဂ္ဂမှာဥကြုံမျိုးထုတ်လို့ပဲသူတို့ကဂါဒါဖီကိုကဘာကုလသမဂ္ဂရဲ့စီမောက်မှာသူတို့ကဒီနောက်ဆလုလိုက်တယ်လုလိုက်တဲ့အခါကျတော့ဂါဒါဖီကသူတို့ကိုမိတို့ကိုလူပြည်နိုင်ငံကုဆလဲမဟုတ်တော့ဘူးလို့အလုပ်ဖြတ်လိုက်ပြီလို့ပြောတယ်ဒါပေမဲ့လည်းအဲ့မှာရှိတဲ့ credential committee ကအစပါကအစပေါ့နော်ကုလသမဂ္ဂမှာရှိတဲ့အဲ့ဒီ mechanism ကသူ့ကိုပြောလိုက်တာနဲ့ကိုမရဘူးသူဖြုတ်တာမရဘူးတဲ့ဆက်လက်ပြီးတော့ Gaddafi မရှိတဲ့အထိကိုပဲသူတို့ကဒါအမစစ်စစ်လက်ဖြစ်နေတာပဲလို့ဒါကြောင့်မလို့ကျွန်တော်ပြောချင်တာကတော့ဥကျော်မျိုးထွန်းဟာလည်းမြန်မာနိုင်ငံအမကြီးအမေသားဆက်လက်ဖြစ်နေဦးမှာပဲပြီးတော့ကျွန်တော်ဟာဒီယာယီအစိုးရကိုဆက်လက်ဖွဲ့နိုင်တဲ့အချိန်မှာလည်းသူတို့ဒီယာယီအစိုးရရဲ့ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ယာယီအစိုးရရဲ့ဒါအမကြီးဆက်လက်ဖြစ်နေဦးမှာပဲနိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံသားအမတွေအားလုံးဟာလည်းเนาะတာသမားတွေအားလုံးဟာလည်းပြည်သူလူထုဖက်မှာတရားမှာတရားရပြီပါအမအကြောင်းဆံမလို့ပါဘူးเนาะတလနှစ်လလောက်ပဲဖြစ်မှာပါเนาะဒီခြေတော့တွေ့မှာတော့တိခါပါရတည်ပြီပါကျွန်တော်တို့ဒီ interim government လို့ခေါ်တဲ့ယာယီဆိုရဟာလည်းမရှိမဖြစ်လိုအပ်လာပါလိမ့်လိုအပ်လာမှာဖြစ်ပါတယ်အဲ့လိုဖွဲ့တဲ့အချိန်မှာအဲ့ဒီကျွန်တော်တို့ကနိုင်ငံတကာအစိုးရနဲ့လည်းတကပိတ်နဲ့ပြောနေပါတယ်သူတို့ဟာလည်းမြန်မာနိုင်ငံတာယုတ်တွေကိုကာကွယ်ပေးမှာပါเนาะဒါတွေအားလုံးဟာလည်းဖြစ်လာနေပါတယ်ဒါကြောင့်မလို့ဘာမှမစနဲ့ကျွန်တော်တို့နဲ့အတူရတည်ပြပါလို့လဲကျွန်တော်အလုပ်ကိုမေ့တရားခံလို့ပါတယ်
။ဟုတ်ကဲ့အဲ့မှာဒေါက်တာဆဆပြောသွားတဲ့ဒီဂျားပြက်အစိုးရဖွဲ့စည်းဖို့အစီအစဉ်ပေါ့နော်။အဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျမတို့နော်ရှင်းပြလို့ရမှာရှင
်။အခုကလက်တွဲကအဲ့လိုဖြစ်နေတယ်။လက်တွဲကပါလဲဆိုတော့အခုကဒီအာနာသိန်းတရားမဝေးအကြဖက်ဒီ terrorist organization လို့ဖြစ်လာတဲ့နော်သူတို့ဒီအာနာသိန်းရှီကောစီရဲ့လို့ပို့လို့နီးဟာသူတို့နေပြည်တော်မှာပဲအမေပေးပြီးတော့နေပြည်တော်မှာပဲသူတို့လက်ထက်မှာရှိတာကတော့မြန်မာ MRTV တို့မြန်မာအလီတို့ဘာလို့ပဲရှိတယ်ဒါဒီသူတို့ရဲ့ဒီအစိုးရရနေရနေအားလုံးလည်းပျက်စီးနေပါပြီเนาะစေယုတွေပါတယ်လည်းဘာမှအကြောင်းတွေသူတို့အကြောင်းဖွေတယ်ပါတယ်ဖွေလည်းသူတို့စာတာပြတ်တဲ့လူပဲပို့ပေါ်လာမှာဖြစ်ပါတယ်သူတို့အားလုံးသိပါတယ်ဒါတော့ကျွန်တော်ပြောချင်မလို့ပါဘူးဒါဆိုရင်တော့ဒီတိုက်ပဲလဲပိုက်ကြည့်ပြီးတော့သူတို့ပြုတ်တာကိုစောင့်နေမလားဒါမဟုတ်ရတော့ကျွန်တော်တို့ကိုဒီပီတလူထုတွေကိုလည်းကျွန်တော်ဟာကူညီနိုင်တဲ့နေ့လာနေ့အမြဲရှိတယ်လို့ကပ္ပလိုချွေးကောင်စီမှာလည်းဒီစစ်ကောင်စီတွေကိုတရားဆွဲလို့ရအောင်เนาะသူတို့အကြောင်းကိုပြောလို့ရအောင်ဘယ်လိုလဲကျွန်တော်ခုနလိုပေါ့ ICJ တို့ ICC တို့မှာလည်းဒီအာနာတဲအကြဖက်စစ်ကောင်စီခေါင်းဆောင်တွေကိုတရားဆွဲလို့ရအောင်တရားဝင်ဖြစ်သွားအောင်ကျွန်တော်ချက်ချင်းဒီကြပြအစိုးရတော့လုံတယ်လို့ကျွန်တော်တော့ယူကြည့်တယ်ဒါအတွက်ကိုလည်းကျွန်တော်တို့အများအားပြောနေပါတယ်ဒါဆောင်ရွက်နေပါတယ
်ယာယီအစိုးရနဲ့အခုဒီပြည်ထောင်စုလွတ်တော်ကုစားပြုကော်မတီ CRPH နဲ့ကြတော့ဘလို့ချိတ်ဆက်လှုပ်ရှားဖို့ရှိမယ်ရှင
်ကျွန်တော်နားလည်တဲ့စကားနဲ့ပြောမယ်ဆိုရင် CRPH ကနေပြီးတော့အဲ့လိုယာယီအစိုးရကိုဖွဲ့ခွင့်ရှိတယ်သူတို့မှာယာယီအစိုးရကိုသူတို့ကဖွဲ့မယ်အဲ့ဒီသူတို့ဖွဲ့တဲ့အစိုးရကယာယီအစိုးရကနေပြီးတော့အလုပ်လုပ်မယ်ဒါပါပဲသူတို့ကနေပြီးတော့အဲ့ဒါကိုဖွဲ့ပြီးပြီဆိုတော့အဲ့ဒီဖွဲ့ထားတဲ့ယာယီအစိုးရမှတာဝန်ပြီးွားရှိပြီ
ဒေါက်တာဆဆာအနေနဲ့အခုလိုပြီးညီမပိုင်းကိုအချိန်ပေးပြီးပြောကြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါကျေးဇူးပါ
ညီမနိုင်ငံမှာဆရာနာသိမ့်မှုဆန့်ကျင်တဲ့တင်းငွေနေကနိုင်ငံတော်ဆန္ဒပြပွဲတွေမှာပြစ်ခတ်ရိုက်နှက်ဖြိုခွင်းတာကြောင့်အနည်းဆုံး18ဦးသေဆုံးဒါဇင်နဲ့ချီထန်းရရခဲ့မှုနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေရဲ့တုံ့ပြန်ချက်တွေကိုစူးစီးတင်ပြပေးပါမယ်ရှင်ကျမသင်ခီထိုက်ပါရွေးကောက်ပွဲကဖော်ပြခဲ့တဲ့မြန်မာလူထုရဲ့ဆန္ဒကိုလေးစားဖို့နဲ့ဖိနှိပ်နေတာတွေကိုရပ်ရမယ်ဆိုပြီးမြန်မာစစ်တပ်ကိုရှင်းလင်းပြသတဲ့သတင်းစကားပါနိုင်ရေးနိုင်ငံတကာအတိုင်းဝိုင်းကတညီတညွတ်ထဲပါဝင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုလိုက်ပါတယ်ဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲမှုအပေါ်မှာလည်းအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအပြည့်အထံကန့်ကွက်ရှုတ်ချကြောင်းပြောခွင့်ရကတင်းငွေနေလေးမှာပြောပါတယ်ငင်းကျန်းစွာဆန္ဒပြသူတွေကိုရိုက်နှက်ပစ်ခတ်ဖြိုခွင်းတာတွေတရားဥပဒေမဲ့ဖမ်းဆီးတာတွေကိုလက်မခံနိုင်ဘူးလို့လဲကုလသမဂ္ဂအတွင်းမှုချုပ်ကကြေညာချက်မှာပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းဆန္ဒပြပွဲတွေမှာအကြမ်းဖက်ဖြိုခွင်းမှုနဲ့ပတ်သက်တဲ့ခိုင်မာတဲ့အချက်လက်တွေစုဆောင်ရရှိထားကြောင်းပြောပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့ပြောခွင့်ရရာဘီနာရှမ်ဒါစနီကအခုလိုပြောပါတယ်။
Sure, yes, we have received credible information.
မြန်မာနိုင်ငံမှာစစ်တပ်ကကြီးစားစစ်သုံးတာကြောင့်ဒီကနေ့အနည်းဆုံးလူ18ဦးသေဆုံးရတယ်ဆိုတော့ခိုင်မာစိတ်ချရတဲ့သတင်းအချက်လက်တွေရရှိထားပါတယ်။နောက်နိုင်ငံတော်ကမြို့တွေမှာဖြစ်ခဲ့တာပါ။အနည်းဆုံးလူ30ထဏ်ရာရတဲ့အချက်လက်တွေလည်းရရှိထားပါတယ်။အခုဖြေကြားနေတဲ့အချိန်မှာပဲထိခိုက်ဒဏ်ရာရမှုအရေးအတွက်တိုးလာနေစေဖြစ်ပါတယ်။ဒီတဲကတချို့ရဲ့အခြေအနေကစိုးရိမ်ရတယ်ဆိုတာကိုလည်းသိရှိထားပါတယ်နောက်ထပ်အသေးအပြောက်ထပ်တိုးလာမယ့်အရေးကိုထိတ်လန့်မိပါတယ်လို့ပြောခွင့်ရကပြောခဲ့တာပါ ဆန္ဒပြပွဲတွေစခဲ့ပြီးတဲ့နောက်တလတာအတွင်းတနင်္ဂနွေနေ့မှာပြစ်ခတ်ရိုက်တဲ့ဖြိုခွင်းမှုကအဆိုးရွားဆုံးဖြစ်တယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးယုံပြောခွင့်ရကပြောပါတယ်
What we have been seeing over the past month
ပြီးခဲ့တဲ့လအတွင်းမှာလူမှုအလွှာပေါင်းစုံကနေခိုင်မာတဲ့ပိုက်ဖြတ်ချက်တတိရှိရှိနဲ့ဆန္ဒပြသူအရေးအတွက်တိုးလာတာကိုတွေ့ရပါတယ်။တစ်ချိန်တည်းမှာပဲအဖမ်းဆီးတွေများလာတာလည်းတွေ့ရပါတယ်။ဒီနေ့မှာဆိုရင်အနည်းဆုံးလူ1000လောက်တရားဥပဒေမဲ့ဖမ်းဆီးခံရတဲ့မှတ်တမ်းတွေရရှိထားပါတယ်။ဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေ၊တက်ကြွလှုပ်ရှားသူတွေ၊အတိုက်အခံနိုင်ငံရေးသမားတွေအကြောင်းလဲပြောဆိုဆွေးနွေးနေကြပါတယ်။လမ်းမာတွေပေါ်မှာဆန္ဒပြသူလူထုကကြီးထွားလာတာနဲ့အတူပဲစစ်တပ်ဘက်ကလည်းအင်အားပိုပြီးတုံးလာတာပါလို့ပြောခွင့်ရကပြောခဲ့တာပါ။မြန်မာစစ်တပ်ကတိထက်ပိုပြီးအကြမ်းဖက်ဖြိုခွဲလာမယ်အရေးကိုလည်းကုလသမဂ္ဂဘက်ကစိုးရိမ်နေပါတယ်။လူခွင့်ရလှုပ်ရှားမှုအဖွဲ့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကလည်းတေဆုံးဒဏ်ရာရမှုတွေကိုချက်ချင်းမဲ့တမာတမတ်ကြကြစုံစမ်းစစ်ဆေးဖို့တောင်းဆိုထားပါတယ်။ကုလသမဂ္ဂရဲ့မြန်မာလူခွင့်ရဆိုင်ရာအထူးတန်တမာ Tom Andrews ကတော့ကမ္ဘာအတိုင်းဝိုင်းအနေနဲ့ပြောဆိုကန့်ကွက်ရှုတ်ချနေတာတွေကိုကျေးဇူးတင်ကြောင်းဒါပေမဲ့ပြောဆိုကန့်ကွက်နေုံနဲ့မလုံလောက်ကြောင်းပြောဆိုပြီးမြန်မာဆီယနာသိမ့်မှုအရေးလက်တွေ့ဆောင်ရွက်ကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုတနင်္ဂနွေနေ့မှာတိုက်တွန်းထားပါတယ်ရှင်
။အာရှနဲ့ရှီတောင်အာရှရေးရာကျွမ်းကျင်သူပေါင်ဖောက်ခဒေါက်တာခေါချစ်စင်ကအရင်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုတစ်ခုကိုမြင်တွေ့ခဲ့ဖို့သူဖြစ်ပါတယ်နော်။အဲဒီအာဏာသိမ်းမှုတွေအပြီးမှာတိုက်ပီရဲ့စီးပွားရေးတွေကျဆင်းရတယ်လို့ပြည်သူလူထုရဲ့သက်သာချုံချီးရေးမှာလည်းထိခိုက်နစ်နာတာတွေရှိခဲ့ပါတယ်။အခုအာဏာသိမ်းမှုကောအရင်အာဏာသိမ်းမှုတွေနဲ့တူမယ်လို့ထင်ပါသလား
။ Well, this coup is very disappointing for everyone concerned.
both people in Myanmar and also the outside world. စီဝါရီတိုးတက်မှုနှုန်းကျဆင်းမယ်လို့ခန့်မှန်းရပါတယ်။အာဏာသိမ်းမှုကြောင့်နိုင်ငံရေးနှိမ့်ညံ့မှုရပ်ဆဲသွားမဲ့အပြင်ကိုဗစ် -19 ကြောင့်ကမ္ဘာစီဝါရီအခြေအနေနှေးကွေးတာကြောင့်လည်းမြန်မာစီဝါရီကျဆင်းမယ်လို့ခန့်မှန်းတာပါ။
တိုင်းပြည်ကိုလွတ်လပ်တဲ့ဒီမိုကရေစီနိုင်ငံဖြစ်စေခြင်းနဲ့မြန်မာပြည်သူတွေကသူတို့ရဲ့အိမ်မက်တကယ်ဖြစ်လာစေဖို့နိုင်ငံတကာအသိုက်အဝိုင်းရဲ့အားပေးထောက်ခံမှုကိုတိတ်ပြီးအားထားနေကြပါတယ်။တင်ကန်တကအတိုင်းဝိုင်းလို့ဆိုရမှာအမေရိကန်ပြည်ထောင်စုကုလသမဂ္ဂအဖွဲ့နဲ့အာဆီယံအဖွဲ့တို့လည်းအဲ့ဒီအထက်ပါပါတယ်။လောလောဆယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့မူဝါဒကမြန်မာနိုင်ငံပေါ်ဘယ်လောက်ထိအကူအညီပေးနိုင်ပါသလဲ
Well, I don't think it's clear exactly what the current administration's policy is.
အနာသိနာရသရပသိမကြသေးတာကြောင့်အခုချိန်မှာအမေရိကန်အစိုးရရဲ့မူဝါဒဘာလဲဆိုတာရှင်းရှင်းလင်းမသိရသေးပါဘူး။ဒါပေမဲ့ဒါကအနာသိမှုဖြစ်တယ်ဆိုပြီးတော့အမေရိကန်အစိုးရကဝေဖန်ရှုတ်ချသလိုစစ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တွေကိုလည်းတန်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ရေရှည်မှာကဘာတွေဖြစ်လာမလဲ။ဒါကမေးစရာမေးခွန်းတစ်ခုပါ။အမေရိကန်ကွန်ဂရက်စ်ကလည်းတီးကြားတင်းကြပ်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်လာနိုင်ပါတယ်
။မြန်မာပြည်သူတွေအနေနဲ့ကုလသမဂ္ဂနဲ့အာဆီယံတို့စီကနေအားပေးထောက်ခံမှုနဲ့အကူအညီရမယ်လို့ကောမျှော်လင့်နိုင်ပါသလား။
I think the best bet for resolving this crisis is actually
ဘုရားကျတဲ့ကိုဖြစ်ရှင်းဖို့ကအကောင်းဆုံးနည်းလမ်းကတော့ပြည်တွင်းမှာမြန်မာစစ်တပ်နဲ့တောင်ဆန်းစုကြည်နှစ်ဖက်တွေ့ဆုံဆွေးနွေးကြဖို့ပဲဖြစ်ပါတယ်။ပြည်တွင်းမှာနှစ်ဖက်တွေ့ဆုံဆွေးနွေးပွဲတွေကိုအင်ဒိုနီးရှားနဲ့ထိုင်းအစိုးရတို့ကနေဂျာဝင်ဆောင်ရွက်ပေးနိုင်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကလည်းဂျာဝင်ဆောင်ရွက်နေပါတယ်။ဒါပေမဲ့ဒီလိုဆွေးနွေးပွဲတွေစဖို့ကခက်လေရှိပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကပဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးနဲ့မြန်မာစစ်ကောင်စီကခံထားတဲ့မြန်မာနိုင်ငံရဲ့ဝန်ကြီးတို့ဘန်ကောက်မြို့မှာတွေ့ဆုံခဲ့ကြပါသေးတယ်။အဲ့ဒီဆွေးနွေးပွဲကတော့ရလဒ်ကောင်ထွက်လာနိုင်မယ်လို့မြင်မိပါသလား။
But the amount of information
တော်လာတဲ့တရင်တွေရတော့တိုးတက်မှုကိုချက်ချင်းမမြင်တွေ့ရပါဘူးတိုးတက်မှုချက်ချင်းရလိမ့်မယ်လို့မမျှော်လင့်မိပါဘူးအာဆီယံအဖွဲ့တစ်ခုလုံးထက်အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံချင်းစီကနေဒီကိစ္စပြဿနာကိုအမြန်ဆုံးဖြေရှင်းဖို့လိုလားနေတာကိုတွေ့ရပါတယ
်ဟုတ်ကဲ့အာဏာသိမ်းမှုကိစ္စမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍကိုရှင်းပြပေးနိုင်ပါသလားခင
် The Chinese public position has been to support internal dialogue and to
ဆွေးနွေးစားရကောင်းတာကတရုတ်နိုင်ငံရဲ့လူသိရှင်ကြားရည်တည်ချက်ကပြည်တွင်းနှစ်ဖက်တွေ့ဆုံဆွေးနွေးတာကိုထောက်ခံတာဖြစ်ပါတယ်အလားတူပဲပြည်တွင်းမှာပဲဒီပြဿနာကိုဖြေရှင်းနိုင်ဖို့အပြေရှားနေတဲ့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ရဲ့ဂျားဝင်ဆောင်ရွက်မှုတွေကိုလည်းထောက်ခံပါတယ်ဒါကတရုတ်ဘက်ကအတော်လေးတောင်းဝန်သိမှုကိုပြသနေတာဖြစ်ပါတယ်တရုတ်နိုင်ငံကမြန်မာစစ်တပ်ကိုအရင်တုန်းကပေးခဲ့သလိုမျိုးထောက်ခံမှုအပြည့်အဝမပေးတာကိုအံ့ဩဝမ်းသာမိပါတယ်ဒီတော့တရုတ်နိုင်ငံအမေရိကန်ပြည်ထောင်စုထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကဂျားဝင်ဆောင်ရွက်ပေးနိုင်တဲ့အခန်းကဏ္ဍမှာရှိနေပါတယ်
မြန်မာအကြက်တဲဖြစ်ရှိရေးကိစ္စမှာအမေရိကန်နဲ့တရုတ်နိုင်ငံတို့ပူးပေါင်းဆောင်ရွက်မယ်လို့ထင်ပါသလား
I think it would be a good idea if they did
လက်တွဲအလုပ်လုပ်နိုင်တဲ့တနိုင်ငံနဲ့တနိုင်ငံဒီကိစ္စအကြောင်းဆွေးနွေးနိုင်ရင်အတော်လေးကောင်းပါပါမြန်မာကိစ္စမှာတရုတ်နိုင်ငံမပါရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးအမေရိကန်တို့ကမူဝါဒတစ်ခုချမှတ်မယ်ဆိုရင်တရုတ်နိုင်ငံကိစ္စကိုလည်းထည့်သွင်းစဉ်းစားဖို့လိုပါတယ်ဥပမာပြောရရင်သမ္မတ George W. Bush လက်ထက်ကတန်ခတ်အေးအေးမှုတွေတင်းတင်းကြပ်ကြပ်နဲ့အများကြီးခြားထားပါတယ်။ဒါပေမဲ့ဒီလိုတန်ခတ်အေးအေးမှုတွေတရုတ်နိုင်ငံပါဝင်ခဲ့ခြင်းမရှိပါဘူး
။ကျေးဇူးတင်ပါတယ်ဒေါက်တာ Jackson ခင်ဗျာ။
Thank you.
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။သတင်းမီဒီယာလွတ်လပ်ခွင့်ဘာဆက်ပြီးဖြစ်လာနိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ဂျူမူအီမေအွန်လိုင်းအာနာဘေးမီတည်င်းသုံးပတ်ကျော်အကြာဖေဗရူလာ25ညပိုင်းမြမရုပ်တံတည်င်းနဲ့26ရက်နေ့အစိုးရပိုင်တည်င်းတွေရဲ့ဖော်ပြချက်မှာတည်င်းစာဂျာနယ်တွေကိုချင်း600ရောက်တဲ့ထုတ်ပြန်ချက်တစ်ခုဖော်ပြလာတာတွေ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာဂျူမူအီမေအွန်လိုင်းဦးဆောင်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုအာနာသိန်းအစိုးရအာနာသိန်းစစ်ကောင်စီဆိုပြီးမမှန်မကန်ရေးသားဖော်ပြနေကြတဲ့အကြောင်းအဲ့လိုသုံးလုံးဖော်ပြခြင်းမပြုဖို့ပြန်ကြ ాయి ဝင်ဤဌာနကနေသတင်းမီဒီယာကောင်စီအပါအဝင်ထုတ်ဝေနေတဲ့သတင်းစာဂျာနယ်တွေကိုအကြောင်းကြားစာ၃ချိန်ပေးပို့ခဲ့ပြီးဖြစ်ကြောင်းဒါပေမဲ့တချို့သတင်းစာဂျာနယ်တွေဟာအာဏာသိမ်းအစိုးရအာဏာသိမ်းစစ်ကောင်စီဆိုပြီးဆက်လက်ရေးသားဖော်ပြနေကြတဲ့အပြင်လူလူစုဘူးအောင်ကြွမှုဖြစ်စေအောင်လဲရေးသားဖော်ပြနေကြကြောင်းတကယ်လို့အဲ့လိုဆက်ပြီးရေးသားဖော်ပြကြမယ်ဆိုရင်ဒီစဲဥပဒေနဲ့အညီအရေးယူမယ်လို့ဖော်ပြထားပါတယ်ပြန်ကြ ాయి ဝင်ဤဌာနကနေသတင်းစာဂျာနယ်တိုက်တွေကိုအကြောင်းကြားတဲ့စာတွေမှာတော့ထုတ်ဝေခွင့်ပိတ်သိမ်းသည့်အထိအရေးယူမဲ့အကြောင်းဖော်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာ February 1ရက်အာဏာသိမ်းပွဲပြီးနောက်သတင်းမီဒီယာအခြေအနေဘယ်လိုရှိနေပါသလဲ။ရှေ့မှာသတင်းမီဒီယာလွတ်လပ်ခွင့်ဘယ်လိုဖြစ်လာနိုင်မလဲဆိုတဲ့ကိစ္စလေ့လာတင်ပြသွားပါမယ်
။ဗိုလ်ချုပ်မှုတီမင်းအောင်လှိုင်ဦးဆောင်တဲ့တက်မတော်ဟာ February 1ရက်မိုးမလင်းခင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်နဲ့နိုင်ငံတော်ဝန်ကအစိုးရလွှတ်တော်တာဝန်ရှိသူတွေအပါအဝင်လူအများပြားကိုတပြိုင်တည်းဖမ်းဆီးပါတယ်။အဲ့ဒီလိုဖမ်းဆီးတာနဲ့တပြိုင်တည်းလုတာကတော့ရုပ်သံဌာနတွေကိုဝင်ရောက်စီးနှင်းထိန်းချုပ်လိုက်တာပါပဲ။အစိုးရပိုင်မြမရုပ်မြင်သံကြားသတင်းဌာနအဆောက်အုံတွေပုတ်ကလစ်ကပိုင် Skynet နဲ့ MRTV4 ရုပ်သံဝင်တွေအားလုံးကိုတက်မတော်ကဝင်ရောက်စီးနှင်းထိန်းချုပ်လိုက်တာပါ။အဲ့ဒီလိုထိန်းချုပ်လိုက်တဲ့အတွက်အာဏာသိမ်းပြီးပြင်းချင်းတွေမှာမြမရုပ်သံ channel line တွေအပါအဝင်ပုတ်ကလစ်က free to air ထုတ်လွှင့်နေတဲ့ရုပ်သံ line တွေအားလုံးရပ်ဆိုင်းကုန်ပါတယ်။နောက်တစ်ရက်မှာတော့မြမရုပ်သံကနေတက်မတော်ပိုင်းမြောက်ရီရုပ်သံသတင်းဖော်ပြချက်တွေကိုထုတ်လွှင့်ခဲ့ပြီးနောက်ပိုင်းတက်မတော်ဘက်ကပေးတဲ့သတင်းတွေက ုဘာသာကိုရိုက်ကူးထုတ်လွှင့်အခြားစီစဉ်တွေတဲကဖျော်ဖြေရေးတသက်တွေအရင်အစိုးရနဲ့မသက်ဆိုင်တာတွေကိုစီစစ်ရွေးချယ်ထုတ်လွှင့်စေတာတွေ့ရပါတယ်။အခုနောက်ဆုံးမှာတော့မြမရုပ်တံဟာအာနာသိန်းစစ်ကောင်စီကလုံးဝထိန်းချုပ်ထားနိုင်တဲ့အခြေအနေကိုရောက်ရှိသွားပါပြီ။ NLD အစိုးရလက်ထက်မှာခွင့်ပြုထားခဲ့တဲ့ free to air digital ရုပ်တံ line 5 line ရှိတဲ့အထက်ဖျော်ဖြေရေးကိုပဲအဓိကအသားပေးထုတ်လွှင့်တင်ဆက်တဲ့ YTV Channel K Fortune TV Channel 3ခုကတော့နောက်ပိုင်းပြန်ပြီးထုတ်လွှင့်ခြင်းရပါတယ်။သတင်းကိုအဓိကထားတင်ဆက်တဲ့ DBB နဲ့မီစီမာ Channel တွေကတော့လုံးဝထုတ်လွှင့်ခွင့်မပေးတော့ပါဘူး
။ပုဂ္ဂလိကရုပ်သံအုပ်စုတွေပိုင်ဆိုင်တဲ့ SkyNet နဲ့ MRTV 4 Channel Line တွေကိုနောက်ပိုင်းပြန်ပြီးထုတ်လွှင့်ခွင့်ပေးပါတယ်။ MRTV 4 အုပ်စုကတော့ပုံမှန်သတင်းထုတ်လွှင့်တာကိုရပ်ဆိုင်ပြီးဖြောပြေးအစီအစဉ်တွေကိုပြန်စီစစ်ပြီးမှထုတ်လွှင့်ပါတယ်။ထုတ်လွှင့်မှုပိတ်ပင်ခံလိုက်ရတဲ့အထက်မှာစမ်းကြေသောကံကြမ္မာလို့နာမည်ရတဲ့ကိုရီးယားရုပ်သံဇာတ်လမ်းတွေတောင်ပါဝင်ခဲ့ပါတယ်။ပြည်သူတွေကချစ်ခင်တဲ့ဒုံယီလို့ခေါ်တဲ့မင်းသမီးတစ်ပါးဇာတ်ကြောင်းကိုအခြေပြုထားတဲ့အဲ့ဒီနန်းတွင်ဇာတ်လမ်းတွေဟာလက်ရှိအာဏာသိမ်းအခြေအနေကိုထင်ရှားနိုင်တယ်လို့ယူဆပြီးပိတ်ပင်ပစ်တာဖြစ်နိုင်ပါတယ်။ SkyNet သတင်းဌာနကတော့သူ့ရဲ့ဂျူရုဆလောင်လိုင်းမောင်းများစွာတွေက CNN, BBC World အပါအဝင်နိုင်ငံတကာသတင်းဌာနတွေရဲ့ Channel တွေထုတ်လွှင့်မှုကိုရပ်ဆိုင်းလိုက်တာတွေ့ရပါတယ်။အနာသိမီနောက်ထုတ်လွှင့်ခွင့်ရဆိုင်ခံထားရတဲ့မန္တလေး FM အပါအဝင်ပုဂ္ဂလိကရေဒီယိုလိုင်းတချို့ကိုလည်းနောက်ပိုင်းပြန်ပြီးထုတ်လွှင့်ခွင့်ရတာတွေ့ရပါတယ်။ဒါပေမဲ့သတင်းတွေရေဒီယိုအစီအစဉ်တွေမပါဝင်တော့ဘဲသချင်းတွေကိုပဲထုတ်လွှင့်တာကြားကြရပါတယ်
။ဒီအခြေအနေတွေကိုကြည့်ရင်အာနာသိန်းစစ်ကောင်စီအနေနဲ့မြန်မာနိုင်ငံမှာထုတ်လွှင့်နေတဲ့ရုပ်သံနဲ့ရေဒီယိုလိုင်းအားလုံးကိုကောင်းကောင်းထိန်းချုပ်ထားနိုင်ပြီဖြစ်တာကိုတွေ့နိုင်ပါတယ်။ရုပ်သံနဲ့ရေဒီယိုမှာသတင်းမီဒီယာလွတ်လပ်ခွင့်လုံးဝတွေ့မြင်နိုင်တော့မှာမဟုတ်ပါဘူး။ဒါတွေမကမြန်မာနိုင်ငံကသတင်းမီဒီယာအလုံးနီးပါးနဲ့မြန်မာဘာသာနဲ့ထုတ်လွှင့်တဲ့နိုင်ငံခြားသတင်းဌာနတွေအခြေပြုရာပလက်ဖောင်းကြီးတစ်ခုဖြစ်တဲ့ Facebook စာမျက်နှာကိုလည်းပိတ်ပင်လာတာတွေ့ကြရပါတယ်။မြန်မာပြည်သူတွေအတွက် Facebook စာမျက်နှာဟာသတင်းမီဒီယာတွေဖတ်ရှုရာပလက်ဖောင်းတွေမကအချင်းချင်းဆက်သွယ်တဲ့လူမှုကွန်ရက်အဖြစ်တွင်တွင်ကြဲကြဲအသုံးပြုနေကြတာဖြစ်လေတော့ VPN လို APP မျိုးကိုကြားခံပြီး Facebook ကိုမရရအောင်သုံးကြတာတွေ့ကြရပါတယ်။အနာပိုင်းတွေအနေနဲ့ Facebook ကိုလုံးဝကြီးမရအောင်သုံးမရအောင်ပိတ်ပင်တာမျိုးလုပ်လို့မရပေမဲ့ကြီးမားတဲ့သတင်းမီဒီယာဖိနှိပ်မှုအဖြစ်တော့မှတ်တမ်းကျန်ရစ်မှာဖြစ်ပါတယ်။ရုပ်သံရေဒီယိုတွေကိုလုံးဝထိန်းချုပ်လို့ပြီးသွားတဲ့အခါအခုနောက်ဆုံးအနာပိုင်းတွေဟာသတင်းစာဂျာနယ်စတဲ့ပုံနှိပ်မီဒီယာတွေဘက်ကိုလှည့်လာတာဖြစ်ပါတယ်။ February 1ရက်နေ့အနာသိမ်းပွဲဖြစ်ပွားပြီးနောက်တနေ့ကစပုဂ္ဂလိကသတင်းစာဂျာနယ်တွေဟာဆီယာနာသိမ်းမှုအဖြစ်ရဲရဲတင်းတင်းဖော်ပြကြတာကိုတွေ့မြင်ကြရပါတယ်။နောက်ပိုင်းမှာလည်းသတင်းတွေကိုလွတ်လပ်ခွင့်အပြည့်ယူပြီးဖော်ပြကြတာကိုနေ့စဉ်ရက်ဆက်တွေ့မြင်ကြရပါတယ်။အာဏာပိုင်တွေဘက်ကထုတ်ဝေခွင့်ပိတ်သိမ်းမယ်။ဥပဒေအရအရေးယူမယ်လို့ချိန်ချောင်းနေချိန်ထိပုဂ္ဂလိကသတင်းစာနဲ့ဂျာနယ်တွေဟာဒီကနေ့အချိန်ထိအကြောင်းအရာမရှိဘဲဖော်ပြနေကြသေးပါ။ဒါရင်မကအာဏာပိုင်တွေရဲ့အာဏာသိမ်းအစိုးရအာဏာသိမ်းစစ်ကောင်စီလို့မခေါ်ပါနဲ့ဆိုပြီးညွှန်ကြားလာတာဟာ2008ဖွဲ့စည်းပုံသတင်းမီဒီယာဥပဒေတွေနဲ့ကိုက်ညီမှုမရှိပါဘူး။ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအနေနဲ့ကိုဖော်ပြတဲ့အကြောင်းအရာနဲ့အသုံးနှုန်းတွေကိုသတင်းမီဒီယာကျင်းဝင်းနဲ့အညီလွတ်လွတ်လပ်လပ်ပဲဆက်ပြီးရေးသားဖော်ပြကြမယ်လို့ပြည်ရင်းသတင်းမီဒီယာ40ကျော်ကစူပေါင်းသတင်းထုတ်ပြန်ခဲ့ကြတာကိုလည်းတွေ့ကြရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်အာဏာသိမ်းစစ်ကောင်စီဘက်ကတော့ခုလိုပုံနှိပ်နဲ့အွန်လိုင်းမီဒီယာတွေရဲ့လွတ်လပ်စွာရေးသားထုတ်လွှင့်နေကြတာကိုသိပြီးကြကြသီးခတ်နေမဲ့အခြေအနေမတွေ့မမြင်ကြရပါဘူး။သိမကြခင်သူတို့ပြောသလိုအရေးယူမှုတွေဆောင်ရွက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီချိန်နေအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်အာဏာသိမ်းစစ်ကောင်စီဟာသတင်းမီဒီယာတွေနဲ့ပလက်ဖောင်းတွေကိုအပြည့်အဝထိန်းချုပ်လူပုံရပြီး2020ခုနှစ်ရှေ့ပိုင်းဆေးရနာရှင်တွေလက်ထက်ကအတိုင်းမီဒီယာလွတ်လပ်ခွင့်ကင်းမဲ့ပြီးသတင်းအမှောင်ချတဲ့ခေတ်ခေတ်ကိုပြန်ပြီးခေါ်ဆောင်သွားဖို့ကြိုးစားနေတာကိုတွေ့မြင်နေရပါကြောင်းတင်ပြလိုက်ရပါတယ်။
ဖြစ်ပါစေသောရရှင်များရှင် view ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ view မြန်မာဝိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့ view တွေချစ်သောရရှင်တွေကိုမြတ်တာတေးလက်ဆောင်မြန်မာသချင်းလေးတစ်ပုံနဲ့လည်းဖြော်ပြပေးဦးမှာဖြစ်ပါရဲ့နော်။အခုတော့မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ဖို့နှုတ်ဆက်ပေးပြီးမလို့မ င်္ဂလာရှိတဲ့အစားလေးတွေနဲ့စားချင်ပါတယ်။ပြီးခဲ့တဲ့တောက်ကြံတွေကပဲကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတန်မတ်ကြီးဦးကျော်မိုးထွန်းမြန်မာလူထုကိုစားကုလသမဂ္ဂအထွေထွေညီလာခံမှာထွက်ဆိုသွားတဲ့ဖြစ်ရပ်ကတော့အထူးကြဆုံးဖြစ်ရပ်ဖြစ်ပါရဲ့နော်။ဒီကိစ္စနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေရဲ့တုံ့ပြန်မှတ်ချက်တွေကိုပြောပြပေးချင်ပါတယ်။အဲ့မှာဦးကျော်မိုးထွန်းကဒီနိုင်ငံတကာအတွက်အင်္ဂလိပ်လိုလဲမိန့်ခွန်းပြောကြတဲ့အပြင်ဒီမြန်မာပြည်သူတွေအတွက်ပါဆိုပြီးတော့မြန်မာလိုစကားနည်းနည်းလေးပြောသွားခဲ့တာပါသူပြောသွားတဲ့ထဲကတချို့တော့ကိုကောက်နှုတ်ပြီးပြန်ပြောရမယ်ဆိုရင်မတရားထိမ့်သိမ်းခံထားရတဲ့သူတွေချက်ချင်းပြန်လွတ်ပေးဖို့နိုင်ငံတော်အာဏာပြည်သူထံပြန်လည်ရရှိဖို့ဒီမိုကရေစီပြန်လည်ရရှိဖို့ဒီအရေးတော်ပုံအောင်မြင်ဖို့အတွက်အလွှာအသီးသီးကနေပြည်သူပြည်သားတွေအားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့လက်တွဲဆောင်ရွက်နေတာအထူးကျေးဇူးတင်ရှိပါတယ်ဆက်လက်ဆောင်ရွက်တော့ဖို့လည်းသူမြတ်တာရက်ခံတိုက်တွန်းပါတယ်အရေးတော်ပုံမုတ်ချအောင်ရပါမယ်လို့ပြောသွားခဲ့တာဖြစ်ပါတယ်ဒီမှာပြန်ပြီးရေးလာကြတဲ့သောရရှင်ရဲ့ဒီ Facebook ဟောကမှတ်ချက်တွေကတော့ထောင်ကနေရှိပါတယ်ဒီမှာသောရရှင်မင်းမဟာဆိုတဲ့သောရရှင်ကမြန်မာပြည်သူတရက်လုံးရဲ့အလင်းပြကျဲတစင်းဖြစ်နေဂုံယူလေးစားအလေးပြုလိုက်ရပါတယ်တဲ့ဥကြုံမထွန်မိသားစုနဲ့တကွာတိုင်းသူပြည်သားလူများတို့ဘေးရန်ကင်းကွာစိတ်ချမ်းသာ၍လိုရာပန်းနိုင်လမ်းကင်နိုင်ကြပါစေဆုတောင်းပေးလာပါတယ်ကြော်မမအောင်ဆိုတဲ့သောရရှင်ကလည်းမြန်မာပြည်သူတွေအတွက်အားစီတစ်ခွက်ပါပြည်သူနဲ့အတူရည်တည်ပေးသောတန်မတ်ကြီးခမညာလေးစားပါတယ်လို့ရေးလာပါတယ်MacTool ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့သူ့အတံမှာဝန်းနေမှုတွေနဲ့ပြည်သူတွေကိုယ်စီအထိရောက်ရှိခံစားရပါတယ်အားဖြည့်ရပါတယ်အမှန်တရားကိုရဲဝင်စွာရက်တည်ပေးလို့ကျေးဇူးတင်ပါတယ်မေတ္တာရှင်တန်မတ်ကြီးရဲ့တန့်စင်ထွန်းဆိုတဲ့သောရရှင်ကလည်းကျွန်တော်တို့အတွက်ဒီလိုဒိုင်းကာတစ်ခုလိုမကဘဲနဲ့ຫນွေဦးတော်လန်ရေးအတွက်အားစေးတစ်ခွက်ဖြစ်ပါတယ်အဆုံးသတ်တိုက်ပွဲနှွဲဖို့ပဲကြံမာတော်တယ်လို့ဆိုလာပါတယ်ဟန်လွေအောင်ဆိုတဲ့သောရရှင်ကတော့ဆရာဦးကျော်မိုးထွန်းလို့တန်မတ်ကြီးတွေများများဆဆကျွန်တော်တို့မြန်မာနိုင်ငံအရေးအတွက်အများကြီးလိုအပ်ပါတယ်ခင်ဗျာဆရာဦးကျော်မိုးထွန်းအခုလိုမျိုးပြည့်ပြည့်တသားနဲ့ကျွန်တော်တို့ပြည်သူတွေဘက်ကရက်တည်ပေးတဲ့အတွက်ဆရာကိုလေးလေးစားစားနဲ့အထူးကျေးဇူးတင်ပါတယ်ဆရာပြည်ပမှာရှိနေတဲ့တန်ယုံတန်မတ်ကြီးတွေအကိုတွေညီမတွေလည်းမြန်မာပြည်သူလူထုနဲ့ဆရာ PH ဘက်ကနေပြီးတော့ရက်တည်ပေးဖို့တောင်းဆိုအခွင့်အရေးတောင်းအပ်ပါတယ်တဲ့ထိန်လင်းဆိုတဲ့သောရရှင်ကတော့ကျေးဇူးတင်လိုက်တာဆရာကြီးယောက်ျားတယ်မဲ့မျက်ရည်များအောင်ကြောက်မိပါတယ်ဆရာရဲ့စကားများကြောင့်အင်အားတွေပိုတက်ခဲ့ပါပြီအရေးတော်ပုံအောင်ရမည်လို့ရေးလာပါတယ်ဒါကတော့ကျမတို့ဒီခုနကပြောခဲ့တဲ့လိုမျိုးထောင်တောင်းချီတဲ့သောရရှင်ရဲ့မှတ်ချက်တွေကတချို့ကိုသောရရှင်ကြီးဒီလေလိုင်းပေါ်က Facebook မကြည့်ဖြစ်တဲ့ဒီလေလိုင်းပေါ်ကသောရရှင်ကြီးလည်းသိရအောင်လို့နည်းနည်းပြောပြပေးတာပါနော်အခုဆက်ပြီးတော့ Messenger ကိုရေးလာကြတဲ့စာတွေကိုဖော်ပြပေးကြပါတယ်ဒီမှာသောရရှင်ကိုကိုစောကစာတူတူလေးလှမ်းပြီးရေးပြီးမေးလာတာပါဥချုံမိုးထွန်းကိစ္စဘာထူးလဲဗျာတဲ့ဟုတ်ကဲ့ပါကျမတို့ view မြန်မာဝိုင်းသတင်းဌာနအနေနဲ့သတင်းတွေကိုထူးရင်ထူးသလိုတင်ဆက်ပေးနေပါတယ်ဒါကြောင့်မလို့စိတ်မပူပါနဲ့နော်ထူးတာနဲ့ဒီသတင်းနဲ့ပတ်သက်ပြီးထပ်ပြီးဆက်သွယ်မေးမြန်းတင်ဆက်ပေးမှလည်းဖြစ်ပါတယ် view အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်အခုနိုင်ငံအနှံ့ဖြစ်ပွားနေတဲ့လူလူဆန္ဒပြပွဲတွေနောက်ပြီးတော့သူတို့ကိုနှိမ်နှင်းနေတာကစစ်တပ်နဲ့ရဲတပ်ဖွဲ့ဒီလိုအခြေအနေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုလူတွေတော်တော်လေးကိုနာနာကျင်ကျင်ခံစားနေရပြီးတော့မုန်းတီးစိတ်တွေဖြစ်ပေါ်နေတယ်ဆိုတာသူတို့ရဲ့ရေးထားတဲ့မှတ်ချက်တွေစာရီကနေတွေ့ရပါတယ်ရှင်ဒါမဲ့လည်းဒီလိုကိစ္စရက်တွေမှာစစ်သားတွေရဲတွေအားလုံးအလုံးစုံမထောက်ခံပါဘူးဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ
်မင်္ဂလာပါ VOA ခင်ဗျာVOA ပါဝင်တခြားသောပြပအခြေစိုက်မီဒီယာတွေဟာမြန်မာပြည်သူတွေကိုတော်တော်လွှမ်းမိုးနိုင်တာကိုတွေ့ရှိရတဲ့အတွက်ကျွန်တော်အနေနဲ့ဒီစာလေးကိုရေးလိုက်ရခြင်းဖြစ်ပါတယ်ကျွန်တော်ကတော့မြန်မာတပ်မတော်မှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားတအူပါလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီး VOA သတင်းဌာနအနေနဲ့ကျွန်တော်တို့တက်ပို့သိလိမ့်မယ်လို့ထင်ပါတယ်တပ်မတော်ကအာဏာသိမ်းထားပြီမဲ့ကျွန်တော်အနေနဲ့ဒါကိုလုံးဝမထောက်ခံပါဘူးကျွန်တော်လိုပဲတပ်ထဲမှာတော်တော်များများကလည်းမကြိုက်ကြပါဘူးလူတရာရှိရင်90လောက်ကမကြိုက်သူ30ကကြားနေနဲ့20လောက်ကအုပ်ချုပ်သူအာဏာရှိသူနဲ့အထက်ဖားအောက်ဖိလူနည်းစုပါကျွန်တော်အနေနဲ့အဓိကပြောချင်တာကဒီအုပ်ချုပ်မှုရန်တရာကြီးတစ်ခုလုံးကိုတပ်မတော်ကထိ ंछ ုပ်ထားတယ်ဆိုပေမဲ့အောက်ခြေမှာအကွဲကွဲအပြဲပြဲဒါကိုစစ်ကုံလို့စစ်တပ်ကထွက်ပြေးနေတဲ့လူတွေအများကြီးပါလက်ရှိလည်းပြင်းနေတဲ့သူတွေတတတမှာ9ယောက်ထက်မနည်းပါဘူးဒါတွေကိုစစ်တပ်အကြီးအကဲတွေကအထက်ထိရောက်အောင်မတင်ရဲကြပါဘူးကျွန်တော်ပြောချင်တာက68တုံးကလို့မဟုတ်ဘဲဆန္ဒပြခေါင်းဆောင်တွေပြည်သူတွေ NLD ပါတီအနေနဲ့တပ်မတော်သားတွေပါဝင်လာအောင်စီရင်ဖို့ပါ ဘလို့စီယုံကြပလဲအဓိကရှင်းပြရမှာကရဲဘော်တွေကိုအိမ်မှာခိုင်းဖို့ခေါ်ထားတဲ့ခြံဆောင်တာတာထားတာကိုယ့်ဘက်ကမှန်တော့လဲနှိတ်ကိုခံရတာရဲဘော်တွေကိုလူရမသွင်းတာအာနာသိမ့်တာဟာနိုင်ငံတော်နဲ့တတ်မတော်ကောင်းစားရေးမဟုတ်ပဲလူတစုကောင်းစားရေးအတွက်လုပ်နေတာစစ်တပ်ကလူခွင့်ရေးချိုးဖောက်နေတာဘလို့ချိုးဖောက်လဲဆိုတော့စစ်သားတိုင်းစစ်သားတိုင်းတတ်ထဲဝင်မယ်ဆိုရင်မပျော်ငါးနှစ်ပျော်ငါးနှစ်ပေါင်းဆယ်နှစ်ဆယ်နှစ်ပြည့်ပြီးမှဆန္ဒရှိရင်ဆက်လက်တာဝန်ထမ်းဆောင်စီပြီးမရှိရင်ထောက်ခွင့်ပေးပါရန်ဒါပေမဲ့ဆယ်နှစ်မကအနည်းငယ်ပြည့်တာတောင်ထောက်ခွင့်မရှိတာအာမခံချက်အပိုင်းမှာဆိုရင်လဲစစ်သားတွေနိုင်ငံရေးလုပ်လို့မရပါဘူးအထက်ကအမိန့်မရရှိပဲကိစ္စတစ်ခုခုဆောင်ရွက်ရင်နိုင်ငံတော်ပုံကံမှုပါဆွေစဉ်မျိုးဆက်အထိတည်ရောက်မှုရှိပါတယ်တမရော်သားတွေလူတို့နဲ့ပူးပေါင်းလို့အရေးတော်ပုံအောင်မြင်ရင်ဒီစစ်သားတွေအတွက်ခိုင်မာတဲ့အာမခံချက်ပြရပါမယ်။ပြည်သူတွေသွေးချောင်းစီးမာတွေနေ့စဉ်နဲ့အများဖမ်းဆီးခံရတာတွေမမြင်ကျင်တော့ဘူးဗျာ။အရေးတော်ပုံမှာစစ်သားနဲ့ရဲပါလာရင်စစ်အာဏာသိမ်းကောင်စီကိုဖြုတ်ချနိုင်မှာပါ။ကျွန်တော်တို့လည်းမျှော်လင့်နေပါတယ်။ပြည်သူနဲ့အတူရပ်တည်သွားမှာပါ။အကယ်၍များအရေးခင်းသူအုပ်ကိုထိမ့်ဖို့ပြစ်မိတ်ပေးရင်တောင်ကျွန်တော်ပြစ်မဲ့ကြီးကပြည်သူဘက်ကိုမဖြစ်စေရပါဘူး။ဒါကျွန်တော်ရဲ့ရပ်တည်ချက်ပါ။ပြည်သူတွေကစစ်သားနဲ့ရဲဆိုတော်တော်ကိုမုန်းနေပါပြီ။ဒါပေမဲ့လည်းပြည်သူ့ဘက်တော်သားတွေလည်းရှိသေးတယ်ဆိုတာကိုချပြပေးပါအောင်။အချိန်နေနဲ့အချိန်ခါအရသာမလှုပ်ရှားကြတာပါ။လှုပ်ရှားလို့မရအောင်လဲတပ်တစ်ခုနဲ့တစ်ခုချိန်ထားပြီးသားပါ။ဒီတပ်ကလှုပ်ပြီဆိုတာနဲ့ဘေးတပ်ကအမုန်းလာကြိတ်မှာပါ။ဒါကြောင့်အားလုံးပါဝင်လာဖို့လိုပါတယ်။ပါဝင်လာဖို့အတွက်လည်းစီယုံလုံဆော်ပေးဖို့ပြန်ခံပါ။တပ်တက်ကဆံပြလှုပ်ပြရင်
ချင်းကကျွန်တော်ရဲ့စာကိုဖော်ပြတဲ့အခါမှာကျွန်တော်ရဲ့အကောင့်နံပါတ်ကိုမဖော်ပြဖို့မြစ်တာရက်ခံပါတယ်တဲ့။စစ်သားတွေတုံးတဲ့အကောင့်တွေဖုန်းနံပါတ်တွေကိုတိုင်းစစ်ဌာနချုပ်ကနေမှတ်တမ်းထိမ့်သိမ်းထားတာရှိလို့ပါဆိုပြီးဒီသောရရှင်ရေးလာပါတယ်ရှင်။လွင်မိုးကျော်ဆိုတဲ့သောရရှင်ကတော့
ကဲကြပါအောင်မီဒီယာသမားတွေကိုလည်းအကူအညီတောင်းပါတယ်။အိုးရှင်းကမိခနာပြတ်တာနဲ့အသေးပူတယ်။လေးအေးပီစနစ်မရှိရင်အသက်ရှူပါကြက်ပါတယ်။ညထီတာဆိုမူလဲကုန်မယ်။တောင်ဝင်အိုးရှင်းကားပါကင်မြေအောက်ထဲမှာအင်ဂျင်နီယာကျောင်းသားလေးတွေတော်တော်များများပြိတ်မိနေပါတယ်။မီးတွေလည်းဖြတ်ထားတော့အသက်ရှူရကြက်ပြီးတော့နေရထိုင်ရတာလုံးဝအဆင်မပြေတော့ပါဘူး။တတအပေါ်ရောအောက်ရောပတ်ချလဲဝိုင်းထားတဲ့အနေအထားမျိုးလို့လုံးဝထွက်လို့မရဘူးဖြစ်နေပါတယ်
။အောင်နိုင်ဦးဆိုတဲ့သောရရှင်ကလည်းမင်္ဂလာပါ VOE ဗီဒီယိုလေးပို့ချင်လို့ပါ။မြန်မာပြည်အခြေအနေကြောင့်ပို့လို့မရပါဘူး။ဘလို့နည်းနဲ့ VOE စီကိုပို့ရမလဲအကြံပေးပါတဲ့။ဟုတ်ကဲ့ပါ။တကယ်တမ်း VOE ကိုဗီဒီယိုပို့မယ်ဆိုရင်ဒီသောရရှင် Messenger မှာစာရေးလာတာမလို့ကျွန်မအဲ့ဒီကနေပြောလဲပြန်ပေးလိုက်ပါတယ်နော်။ကျမတို့ကိုအိစာရေးတဲ့နေရာမှာပဲဗီဒီယိုတွေပို့ထားနိုင်ပါတယ်။တခြားသောရရှင်တွေလည်းအဲ့လိုနင်းနေပဲဗီဒီယိုပို့ထားပေးတာဖြစ်ပါတယ်။ဒီမှာဗီဒီယိုတွေတက်ပုံတွေ VOE ကိုပို့မယ်ဆိုရင်ဟိုပို့ခြင်းတဲ့သူအနေနဲ့နည်းနည်းလေးတည်တည်တဲ့အချက်လေးကိုကျမရှင်းပြပေးချင်ပါသေး။နောက်ပြတော့ဒီအခုနားထောင်နေကြတဲ့သောရရှင်တွေအားလုံးရောဒီ Facebook လိုမျိုး Social Media လူမှုကွန်ရက်ပေါ်မှာဒီတက်ပုံတွေတင်ဗီဒီယိုတွေတင်ပြီးတော့ share လုပ်တဲ့အခါမှာတည်တည်တဲ့အချက်လေးတခုကိုပြောပြချင်ပါသေးရှင်။တကယ်လို့သောရရှင်နေနေနဲ့အခုဒီဆန္ဒပြပွဲတွေရဲ့ဗီဒီယိုတွေတပ်ပုံတွေကိုကိုရိုင်းရိုက်ကူးတယ်ဒီ Facebook လူမှုကွန်ရက်ပေါ်မှာတင်မယ်ကိုရဲ့တပ်ပုံတွေနဲ့ဒီရုပ်သံဖိုင်တွေကိုလည်းအများပြည်သူသိအောင်လို့သတင်းမီဒီယာတွေကိုလည်းတုံ့ဝင်ပေးခြင်းနဲ့ဆိုရင်တော့ဒီဆန္ဒပြတပ်ပုံတွေဗီဒီယိုတွေမူရင်းရိုက်ကူးတင်ပေးသူတွေအနေနဲ့မိမိရဲ့တပ်ပုံနဲ့ဗီဒီယိုတွေကိုပြည်တွင်းပြည်ပသတင်းဌာနမီဒီယာတွေကိုတုံ့ဝင်ပြုပါတယ်မိသူမဆိုကူးယူဖော်ပြခွင့်ရှိပါတယ်လို့ရေးပေးထားပြောပြထားရင်တော့သတင်းမီဒီယာတွေကအဲ့ဒီဟိုတပ်ပုံတွေဗီဒီယိုတွေကိုလွတ်လွတ်လပ်လပ်ယူပြီးတော့သုံးဆွဲခွင့်ရှိမှာဖြစ်ပါတယ်အဲ့လိုရေးမပေးထားဘူးဆိုရင်တော့သတင်းမီဒီယာတွေအနေနဲ့လိုက်နာရမယ်မူပိုင်ခွင့်ဥပဒေကြောင့်ဘယ်တပ်ပုံဘယ်ဗီဒီယိုကမှဒီခွင့်ပြုချက်မရှိဘဲနဲ့အွန်လိုင်းပေါ်ကနေပြီးတော့ကူးယူဖော်ပြလို့မရပါဘူးရှင်အားလေးတစ်ခုပဲသိစေချင်ပါတယ်နော်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သောရရှင်တွေအတွက်မေတ္တာတိလက်ဆောင်တခြင်းလေးတပုံနဲ့ဖြောပြပေးဦးမှာဖြစ်ပါလိမ့်။ကျမတို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာဒီတခြင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့က
ျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ကိုယ်တော်တော်ရှင်မျိုးကိုမေတ္တာဒီလက်ဆောင်မြမတချင်းလေးတို့နဲ့ဆက်ပြီးတော့ဖြောပြပေးကြပါရရှင်။တော်ရှင်ဒီအားလုံးနဲ့ဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။ထို့အပြင်တည်ဆူထားတဲ့ညီလေးရေဆိုတဲ့တချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြနေပါတယ်
။အိုညီလေးရေယုံကြည်ချက်နဲ့တရှင်ခြင်းကတောင်းဆိုပါမင်းတရားတက်တဲ့မုံကိုကလေးကိုရတိသာစဉ်းစားလူတွေကောင်းလို့ရဲကြိုးစားကြတဲ့အခါမင်းအတာစိတ်ကိုမီပုံရှုံနိုင်မှာဘုံကြီးလေးရဲ့အန္တာလုံးပေါ်ကတာပြောလိုက်ကြောင်းနေပေါ့ရှစ်တန်ချင်းရဲ့ပြေးဝတဲ့အနေတွေပဲကိုမီပြီးပါအမှန်တရားတွေကပဲမှရင်မျိုးတိုက်ခိုက်ကြတဲ့အခါမင်းတနေဘဝကိုစလုံးစားနိုင်မှာလုံကြည်ပါမှန်ပြားဒုသာဆုံးတို့ရှာဒုက္ခနဲ့ရင်ဆိုင်နိုင်တုံလုံးသူ့ဟုတ်လားလုံကြည်ပါမှန်ပြားဒုသာဆုံးတို့ရှာကောင်းဆုံးကိုရှာဖွေပေးဆန္ဒိုင်းမင်းတဲ့လောကကြီးအာရဖို့ကောင်းတော်ကြီးရဲ့စက်နေလူငယ်လေးတယောက်ဖြစ်ပေါ်သွား
တွင်တင်ဆက်ထားတဲ့မိလေးရေဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်ဆင်းတောင်းလာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာသွားပြီးနားထောင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာဆိုပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ဘုံကြီးလေးရေအနာလုံးပေါ်ဟုတ်တာပြောလိုက်ကြောင်းလေးကရှစ်တန်ချင်းရဲ့ပြေးဝတဲ့အနေနဲ့ပဲကိုနေတည်ပါအမှန်တရားတဲ့ကပဲမှရင်ဒီကိုတိုက်ခိုက်ကြတဲ့
အခုဆက်ပြီးတရင်အချင်းချုပ်ကိုတင်ပြပေးပါပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတလှပြေလာပါပြီဒါကိုလက်မခံဘဲနေ့စဉ်ရက်ဆက်ဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအာဏာပိုင်တွေဘက်ကပိုးပြီးပြင်းထန်တဲ့အင်အားသုံးဖြုတ်ခွင်းမှုတွေလှုပ်ဆောင်လာနေတာပါ။ဖေဖော်ဝါရီလ28ရက်တနင်္ဂနွေနေ့မှာ Milk Tea Alliance ပြည်လုံးချုပ်တပိတ်ဆင်နွှဲသူတွေ၊ကျောင်းဆရာဆရာမတွေ၊ဆရာဝန်တွေအပါအဝင်ဌာနဆိုင်ရာတွေကဝန်ထမ်းတွေအာဏာသိမ်းထားတဲ့စစ်တပ်ကိုအာခံတဲ့ CDM အကြမ်းဖက်လှုပ်ရှားသူတွေ Generation C လူငယ်အဖွဲ့တွေနဲ့အလွန်အသီးသီးကလူရန်စားမျိုးစုံဟာအာဏာပိုင်တွေဘက်ကဖြိုခွင်းမှုကိုရှောင်ရှားပြီးဆက်လက်ဆန္ဒပြနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းစစ်တပ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေဘက်ကပြစ်ခတ်နှိမ်နင်းမှုကြောင့်တနိုင်ငံလုံးမှာဆိုရင်တော့လူ20ဝန်းကျင်တေဆုံးသွားပြီးအများအပြားအဖမ်းဆီးခံနေရတာပါ။မြန်မာနိုင်ငံမှာတနည်းအနေနဲ့ငြိမ်းချမ်းစွာဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်နှိမ်နင်းဖြိုခွင်းမှုကြောင့်တေဆုံးမှုတွေနဲ့အပြင်းထန်ဒဏ်ရာရမှုတွေတိုးလာတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရစ်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုစစ်အာဏာရှင်ဘက်ကတစ်ဖက်သက်တိုးပြီးရဲရဲစက်စက်ချေမှုန်းနေတာကြောင့်ကဘာကလည်းတုံ့ပြန်မှုတွေတိုးမြင့်လှုပ်ဆောင်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်သောမတ်စ်အန်ဒရူးစ်ကတနင်္လာနေ့မှာ Twitter ကနေပြောပါတယ်ဒီလိုလောက်ရတွေကိုရှုံချကြအောင်ပါစံနဲ့ပြောနေတာအတွက်ကြိုးဆိုပေးမယ်အပြောနဲ့မလုံလောက်တဲ့လက်တွေလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောကြလိုက်တယ်လို့ကြီးညာချက်တစ်စောင်းကိုပါထုတ်ပြန်လိုက်တာပါတနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းဘေးအန္တရာယ်အမျိုးမျိုးကနေခင်းဝေးနိုင်ကြပါစေ ဗီအိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးတက်ပါThis program has come